ဖြစ်တဲ့သံဃာရဲ့နဲ့မြတ်သုံးပါးတို့အားယုံကြည်စွာစိတ်ကူးသောကောင်းမှုကံစေတနာကြောင့်ဘိယံအလျေနှောင့်ရှက်ဖြစ်စီပိတ်ပင်ဟန်တာမှန်သမျှအနာယောဂမှန်သမျှလုံးဝကျင့်ခြင်းရဒုံဖြစ်၏ဒီမိတို့အလိုရှိအပ်သံတအပ်သောလောကီကောင်းကျိုးလောကုတ္တရာကောင်းကျိုးများရရှိစေကြောင်းအလုကောင်းများကိုကိုယ်စိတ်နှစ်ပါးကျမ်းမာချမ်းသာစွာဖြင့်ကိုယ်စီကိုယ်ငါအားထုတ်နိုင်ကြသည်ဖြစ်စေ။တိလာတောင်းဆိုလိုက
်။ဟာပါလေဣသာရလေသာသာယေသတိနာဓမ္မသာသာမိလုံးပါငါသဘာတိလာလေသာဣပါလေဥဒိယာမိသာပါလေဣသာရလေသာယေသတိနာဓမ္မသာသာမိသောကံကသဝသလာတိကဒီဝံဒီသတိရာမိသာမန္တိသိသရဏိနာကသေသတိလာသမယာသာမိသောကံကသဝသလာတိကဒီဝံဒီ
သံဃောတမိသံဝတိသာ
သမပိပစ္စယ
နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဗုဒ္ဓံ ரண ံ கி ษามิ ဓမ္မံ ரண ံ கி ษามิ သံဃံ ரண ံ கி ษามิ ဒုတိယံ பி ဗုဒ္ဓံ ரண ံ கி ษามิဒုတိယံ பி ဓမ္မံ ரண ံ கி ษามิဒုတိယံ பி သံဃံ ரண ံ கி ษามิတတိယံဒီဗုဒ္ဓံ ரண ံ கி ษามิတတိယံ பி ဓမ္မံ ரண ံ கி ษามิတတိယံ பி သံဃံ ரண ံ கி ษามิဖယားကူလေးစိတ်ဝဲဆဲအမြဲစည်းကမ်းသည်ဖယားကူလေးစိတ်ဝဲဆဲအမြဲစည်းကမ်းသည်သံဃာကူလေးစိတ်ဝဲဆဲအမြဲစည်းကမ်းသည်တရဏဂမနံမဟာပုညံသနတိပါဒဝရမဏိဒိဋ္ဌာဝရံသမာတိယာမိသူအသက်လေးမတတ်သေးအငြင်းရှောင်ခြင်းမီအဒိနာဒါနဝရမဏိဒိဋ္ဌာဝရံသမာတိယာမိသူဥစ္စာလေးမခိုးပဲအမြဲရှောင်ခြင်းမီကာမိတိမိစ္ဆာစာရဝရမဏိဒိဋ္ဌာဝရံသမာတိယာမိကာမဂုဏ်ဝဲရှင်းဖောက်လေအမြဲရှောင်ခြင်းမီမုဒ္ဒဝါဒဝရမဏိဒိဋ္ဌာဝရံသမာတိယာမိလိညာဝိလေမပြောပဲအငြင်းဆောင်ခြင်းမီသူရာမိရယမစ္စပမတ္တဌာနဝရမဏိဒိဋ္ဌာဝရံသမာတိယာမိတိရေလေမတောက်သေးအငြင်းဆောင်ခြင်းမီစိတ္တရဏိနသဟဂရုဓမ္မနိစ္စာတိလံသာတိကံတတဝါအပမဒိနာသံပါတိသာကဲအတန်းစဖမ်းလို့ရပါနော် တရားနာပိဋကများနဲ့တကွစัจ java လာအနန္တမှာရှိကြတဲ့လူနဲ့ဇမတတဝါအလုံးကိုရောစိတ်ပါချမ်းသာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်းဒီနေ့2000ခုနှစ်ဒီဇင်ဘာလ28ရက်ရန်ကုန်မြို့တာမွေမြို့နယ်133လမ်းလမ်းမိသားစုမှဆင်းရဲခြင်းပါတယ်ဘုဒ္ဓဟူးနေ့အပ္ပစင်ဆွမ်းလူရေစက်ချအထင်းအမှတ်ဓမ္မသဘင်မှာငါ့ကိုမချစ်ပါနဲ့လို့အမိပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအမိပေးသူမှဖြစ်ပါတယ်တရားအမိခြင်းအနေနဲ့တရားအမိမပေးဘူးခြင်းတရားအမိခံပုဂ္ဂိုလ်များအနေနဲ့တရားအမိမခံယူခြင်းတရားပိုင်ရှင်ဖြစ်တော်မူတဲ့တပ္ပိညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှင်းဥစွာရှိခိုးပူဇော်ကြရအောင်အလုံးစုံလည်းဥရှိထားပြီးတော့အိုက်ဆွေကြပါအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားသုံးကပ်ပွားလိုက်အရဟံသိကွေရာရနိုင်ခြင်းမကောင်းမှုကိုပြုတော်မူသောမြတ်စွာဘုရားအရဟံသိကွေရာရနိုင်ခြင်းမကောင်းမှုကိုပြုတော်မူသောမြတ်စွာဘုရားအရဟံသူသောသူကိုခံယူတော်မူထိုက်သောမြတ်စွာဘုရားဆွေလန
Daddy.
မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပြုစောပြီးပြီဖြစ်တဲ့အတွက်လက်အုပ်ချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်နေဣရိယာပုဂ္ဂိုလ်လည်းပဲပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့သက်တာတဲ့ဣရိယာပုံနဲ့ဆန္ဒစွာတရားနိုင်ယူနိုင်ကြပါပြီ။ဒီနေ့ခေါင်းမဲ့တရားကောင်းစင်ကပါတယ်လေ။ငါ့ကိုမချစ်ပါနဲ့။ငါ့ကိုမချစ်ပါနဲ့ဆိုတဲ့စကားရက်ကပြောဆိုသူရဲ့နှလုံးသွင်းပေါ်မူတည်ပြီးတော့နားထောင်သူရဲ့နှလုံးသွင်းပေါ်မူတည်ပြီးတော့အတိတ်ပဲအမျိုးမျိုးဆက်ရောက်နိုင်ပါတယ်။ကိုယ်ကိုချစ်ခွင့်ပန်းလာတဲ့လူတယောက်ကကိုကပြန်မချစ်နိုင်လို့ငါ့ကိုမချစ်ပါနဲ့လို့ငင်းပယ်လိုက်တဲ့အတိတ်ပဲလည်းပဲဆက်ရောက်နိုင်ပါတယ်။ကိုယ်ကိုချစ်ခွင့်ပန်းလာတဲ့လူတယောက်ကကိုကချစ်ပေမဲ့မိဘကသဘောမတူလို့ဆွေမျိုးတိုင်းဝိုင်းကသဘောမတူလို့အဆက်ရှိတဲ့ဆန့်ကျင်တဲ့အကြောင်းတရားတွေကြောင့်ချစ်ပင်ချစ်တော်ညာလေငင်းပယ်တဲ့အနေနဲ့ငါ့ကိုမချစ်ပါနဲ့လို့ပြောဆိုလိုက်တဲ့အတိတ်ပဲလေဆက်ရောက်နိုင်ပါတယ်ပြောဆိုပြီးရဲ့နှလုံးသွင်းနားထောင်ပြီးရဲ့နှလုံးသွင်းပေါ်မူတည်ပြီးတော့အတိတ်ပဲလူမျိုးဆက်ရောက်နိုင်တာပေါ့ငါကမဖြစ်ပါနဲ့ဆိုတဲ့စကားရက်ကလေးကိုဘယ်လိုအတိတ်ပဲပေါက်လဲဘယ်လိုသဘောပေါက်လဲလို့က တကာလေးတယောက်ကိုမေးကြည့်တော့သူကဘာပြန်ပြောလဲဆိုရင်ငါ့ကိုမဖြစ်ပါနဲ့ငါကဖုန်းဖြစ်နေလို့ပါတဲ့သူလည်းပဲဒီအိမ်ပဲပေါက်ချင်လို့ပေါက်တာပေါ့နော်ဖုန်းကြီးတစ်ပါးကမေးလေးတယောက်ကိုပြောလိုက်တဲ့ပုံစံမျိုးသူကယူဆလိုက်တာပေါ့အဲ့ဒီလိုအဆင်ပေါ်ဒီတကားရကြီးတွေကပြောသူရဲ့နှလုံးသွင်းနားထောင်သူရဲ့နှလုံးသွင်းပုံလူတီးပြီးတော့အတိတ်ပဲဒီအများကြီးထွက်နိုင်ပါတယ်အဲ့ဒီလိုဒိဋ္ဌိအများကြီးဖြစ်နိုင်တဲ့ဆေကဥစဉ်တို့ဒီနေ့ဓမ္မဒါနအနေနဲ့ပြောခြင်းတဲ့အဋ္ဌိဆေကတော့အဲ့ဒီဒိဋ္ဌိကိုသိဖို့အတွက်ဓမ္မပုံမြင်လေးတစ်ခုကိုအရင်ဆုံးအာယုပြုကြအောင်ဇေရနာဘုံရှိကဆရာတော်ကြီးတစ်ပါးမိန့်ကြားတော်မူခဲ့တဲ့ဓမ္မပုံမြင်လေးဖြစ်ပါတယ်အဲ့ဒီဆရာတော်ဆရာကြီးရဲ့ပုံမြင်လေးကိုအနည်းငယ်ပြုခြင်းပြီးတော့ဥစဉ်တို့ပြောသွားပါမယ်တခါတုန်းကရွာတိတ်ကမှမိချဲဆိုတဲ့မိန်းကလေးတယောက်ရှိပါတယ်။နာမည်နဲ့လိုက်အောင်လဲစိတ်ဓာတ်ကလည်းဆင်မြတ်ပါတယ်။အပညာကလည်းဆင်မြတ်ပါတယ်။မိချဲရဲ့မိဘများကရွာဦးကျောင်းမှာကျောင်းဆောင်တစ်ဆောင်ဆောက်လုပ်ပြီးတော့ထူထမ်းထားပါတယ်။ကျောင်းလူရှင်ဖြစ်တဲ့မိချဲရဲ့မိဘများဟာကျောင်းတခါမဟုတ်ကြဘူး။ကျောင်းတခါရီဖြစ်ကြတယ်။တချို့ကကျောင်းဆောင်လူသားရည်သက်ချပြီးလို့ရှိရင်လုံးဝလှည့်မကြည့်တော့ဘူးပြစ်ထားလိုက်တယ်။အဲဒီလိုပုံကူမျိုးကိုကျောင်းတခါလို့ခေါ်ပါတယ်။ကျောင်းကိုတခါလူပြီးပြီးရောကျောင်းဆောင်ထားပြီးပြီးတော့ပြစ်မထားဘဲနဲ့ကိုကျောင်းကတင်းသုံးနဲ့ဆရာတော်တန်ခါတော်ကြီးအတွက်လိုအပ်တဲ့ပစ္စည်းလေးပါးကိုအရေးတကြီးကြီးနဲ့ထောက်ပံ့ပြုစုဆန့်ရှောက်တဲ့ပုံကူမျိုးကိုမှကျောင်းတခါလို့ခေါ်ပါတယ်။မိခင်ရဲ့မိဘများကကျောင်းတခါရီမဟုတ်ကြပါဘူးကျောင်းတခါရီဖြစ်ကြပါလေဒါကြောင့်မိမိဆောက်လုပ်ပြီးတန်းထားတဲ့ကျောင်းမှာသတင်းသုံးနဲ့ယဟန်တော်အတွက်နေ့စဉ်ဆုံးပုတ်ပေးပါလေမိခင်ရဲ့မိဘများကတော့ဥပုံနေတိုင်းတပိသားစုလုံးသွားပြီးတော့ဆုံးပုတ်ကြတာပေါ့ဥပုံနေမဟုတ်တဲ့တဲ့ဓာရဲ့တွင်မှာတော့မိထက်ကိုပဲဆုံးပုတ်တဲ့တာဝန်ပေးထားပါလေမိထက်ကဒီဘာညာဆောလူနာရတဲ့အကြောင်းမှာတရင်သုံးတဲ့ယဟန်တော်အတွက်နေ့စဉ်ဆောင်းဥဒီပိုင်းပြီးတော့ဆုံးပုပေးရပါတယ်။ဆုံးပုရဲ့ရည်ရည်ရှားလာတော့ဒီနေ့အကြောင်းမှာတရင်သုံးတဲ့ဆရာတော်နဲ့ယဟန်တော်နဲ့လည်းရင်းနှီးလာတာပေါ့။ဒီနေ့တော့မိချက်ကဘုန်းကြီးကိုမေးတယ်။ရှင်ဖရာဒီအကြောင်းကဘုရင်ကြောင့်လဲဖရာ။အော်မိချက်ရဲ့နေမိပါတယ်ငါကိုဒီသက်ချပြီးတော့ထူထမ်းထားတာငါကြောင်ပေါ့နောက်တစ်ပတ်လောက်ကျတော့လည်းမင်းညာအရှင်ဘုရားဒီသင်္ကန်းတွေကဘုသူသင်္ကန်းတွေတော့ဘုရားအော်မိသက်ရေဒကာဒကမတွေကငါ့ကိုသရာတရားနဲ့ထူထမ်းထားတဲ့သင်္ကန်းတွေဆိုတော့ငါသင်္ကန်းတွေပေါ့နောက်တစ်ပတ်လောက်ကျတော့မင်းညာနဲ့အရှင်ဘုရားဒီတပိတ်ကဘုသူတပိတ်တုံးအော်မိသက်နဲ့ငါနေ့တိုင်းဆွမ်းဆန်းနေတဲ့တပိတ်ငါတပိတ်ပေါ့နောက်တစ်ပတ်လောက်ကျတော့လည်းမီးပြန်တာပါပဲ။ရှင်ပြဒီဘီလူတွေကဘုသူဘီလူတွေတော့ငါဘီလူပေါ့မီးထက်ရင်ဒီစာအုပ်တွေကရောဘုသူစာအုပ်တွေတော့ခရ။ဒါလည်းငါနေ့စဉ်ကြည့်နေတဲ့စာအုပ်တွေငါစာအုပ်တွေပေါ့။နောက်တစ်ပတ်လောက်တော့မီးပြန်ရော။ကျောင်းထဲမှာရှိတဲ့ရေကန်ကြီးလည်းယူထိုးပြီးတော့ရှင်ပြဒီရေကန်ကြီးကဘုသူရေကန်တော့ခရ။ဒီထက်ရင်ငါကိုယ်တိုင်သူဒီဥဆောင်ပြုတ်ပြီးတော့ကျူးထားတဲ့ရေကန်ငါရေကန်ပေါ့။ကျောင်းနေရှိတဲ့တပ်ပင်းလေးလည်း YouTube လည်းဒီတပ်ပင်းလေးဘသူတပ်ပင်းလေးတုံးခဲ့ရ။ဟောငါကိုယ်တိုင်ဥဆောင်ပြီးစိုက်ပြီးထားတဲ့တပ်ပင်းလေးငါတပ်ပင်းလေးပေါ့။အဲဒီလိုနဲ့မိဆက်ကဗေဂျီစီကိုဘသူပြစ်စီလိုက်လို့မင်းလေး။ကျောင်းဆိုင်ဆရာတော်ကငါပြစ်စီလို့ပဲအမြဲတမ်းဖြေပါတယ်။အဲဒီလိုနဲ့တပတ်ဆယ်ရက်လောက်ကြာသွားတော့မိဆက်ကမေးပြန်တယ်အရှင်ဘုရား။အေးရဒီဆောင်လူပံကိုစွန့်ခွာပြီးတော့ယဟန်ဘဝကိုခံယူထားတာဘာကြီးပဲချက်နဲ့တုံးခရာရှင်ပြသင်္ကန်းဝင့်နေတာဘာကြီးပဲချက်နဲ့ဝင့်နေတာလဲခရာအဲ့လိုနေတော့ဘုန်းကြီးကဒီထက်ရေငါသင်္ကန်းဝင့်နေတာနိဗ္ဗာန်လူကျင်လို့ပေါ့ရှင်ပြနိဗ္ဗာန်လူကျင်ရင်ငါ့ကိုမချစ်ပါနဲ့အဲ့လိုပြောပြီးတော့မိတ္တကဆောင်းကြီးပွေပိုက်ပြီးတော့ခြာကနေကျောင်းဘဝကနေပြေးဆင်းသွားတယ်နိဗ္ဗာန်လူကျင်ရင်ပါတယ်လို့နိဗ္ဗာန်လူကျင်ရင်ငါ့ကိုမချစ်ပါနဲ့ खादोदोग जो भी रहो तीसने बाबारी चाऊमा फोंगीर बारे काम को भी रह जाने के ठीक है उमाली तीसरा भालू में जोरा बारे नाले तू उसके दे लूट काम हम बतियों मी बाव चेते तो बोलते हैं उधर जो सूट काम हम बतियों मी बाव चेते तो बोलते हैं उधर जी मुन्यू ले तो काम हम बतियों मी बाव चेते ये जाऊंगा तो काम हम बतियों मी बाव भालू में ना उसके बने लूट जोर नागो मिच्छे बने से रे तगाली ने जो भी रोयो चाऊमोगा चंगाई पुनी सालू मोवे एलु मजो से बारे नहीं मालू जी ये नागो मिच्छे बने से रे तगाली का तुसे इसे को स्वामु दावारे ऐने सालू मोवे एलु मजो ने से रे ये ने चारा रो कहीं चूना रापो ऐरा ने चाऊमे से रे कभी आई आनी रे संभ्या सामो मोवे एमी बने बलुचे डाले भया मजो जी मामी कभी आई ये मिच्छे पो शिंजा को मीठा का बारे लोग लोग तामारा मतलब आउ मीठा का सगाज कम जो दारे नहीं मान लो जी ना को मुझे बाने लो जो दारे नाले तो उसके दे ये यहाँ का सामान बच जाएगा नहीं बाबू कभी आएंगे ऐ इधर ना उन लोग साबित है सामान में इन्हें जो से नहीं रहा तब तो दीदी सारे भी रोज सुना मैं प्यार से जो कभी नेनो मीमा चें चुरु डे डे चे बिरो मीसा माओ अने चाऊ माया चुरु डे डे चे बिरो मीरे लावाओ मीचे नी पोनी हो दावी रो नी बालू चें गाओ मुझे बाने लो जोगे रे तू कुडे मीरे नी बालू अलू बात जो आ रहा हूँ पोनी अन्य उसे डे लो बने घरों में जो उल्लू रो ने जो उबागू मीरे तमी पोनी हो दिया हो दिया जा लुके रावा हे काम में बंबों से आया, पुंगी आ रहा है नीचे यह हो आम, नीचे पुंगी दिया जाए हो गया रे लो, मुझोरी बारी किन्हीं बाहों में, मोहूली नीचे, तीजाओं बड़ू चाऊनों को रले नाचाओं, तीजे गए बड़ू से गानों में रले नाचेंगे, तीजे भाई बड़ू से भाई चाऊनों रले नाचते भाई, ती बीरो डिसाउ दे बड़ू तो बीरो बड़ू साउले मी रले ना बीरो ना साउ ती ये गाने ती ते पहने बदु ये गाने बदु ते मेले नहीं रहले ना जी का ना ते पहन लो बैठी सुने बारे ते जी सी को गए मेले ना दी सी ते उस आगे गए मेले ना उस आगे भी बैठी नहीं लो नहीं बागो लो जने से ना ना दी सी ना उस आंसू है अस्वेरे को पैदा या में ना दी सी ना उस आंसू है अस्वेरे को जो आम तुरा आठों बाहर से बने तमी ते या जागे रहा အဲ့တော့မှာကျောင်းမကြီးလည်းသဘောပေါက်တဆင့်ပြန်ကြလို့ကျောင်းလူကြီးလည်းသဘောပေါက်တဆင့်ပြန်ကြလို့ကပ္ပယကြီးလည်းသဘောပေါက်တဆင့်ပြန်ကြလို့ကျောင်းဖုန်းကြီးလည်းပဲသဘောပေါက်သွားပါတယ်အဲ့ဒီတော့မှာဩမိထက်ပြောတာလေဟုတ်သားပဲဆိုပြီးတော့ကျောင်းဖုန်းကြီးကလည်းတရားမရှိဘူးတူးသွားပါတယ်ဒါဆိုရင်ဒီနေ့ဟောမယ့်ငါ့ကိုမချစ်ပါနဲ့ဆိုတဲ့စကားရရဲ့အဓိပ္ပာယ်ကပါတယ်လို့ ငါ့ကိုမချစ်ပါနဲ့ဆိုတဲ့စကားပါကိုပြောတာတော့ခုနပြောတဲ့အထက်မှာပါသွားပြီလေငါပစ္စည်းငါဥစ္စာဆိုတဲ့အစွဲတွေပေတတ်နိုင်အောင်ကြိုးစားရမယ်ဒီလိုဆိုလို့လည်းနော်ငါ့ကိုမချစ်ပါနဲ့ဆိုနေမှာလူတယောက်ယောက်ကိုညှို့ပြီးတော့ငါ့ကိုလို့ပြောတာမဟုတ်ဘူးကိုရင်ဘက်ကလေးကိုပုတ်ကြပြီးတော့ငါ့ကိုမချစ်ပါနဲ့ဒီလိုပြောတာမဟုတ်ဘူးနော်ငါပစ္စည်းငါဥစ္စာဆိုတဲ့ဒီလိုအစွဲ ဥစ္စာတို့ပြည်သူစွာလေးကိုဖြုတ်ထားလိုက်ပြီးတော့ငါအစွဲပေါ့အဲ့ဒီငါအစွဲလေးကိုဖြုတ်လိုက်ပါလို့ဆုလိုပါတယ်သဘောပေါက်ပါတယ်နော်ဥစဉ်တို့ကဒီအဆုံးမလေးကိုသိပြီးတော့သဘောကျပါတယ်သဘောကျတော့လည်းပဲဥစဉ်တို့ပြန်ပြီးတော့ဟောပြတာပါပဲရှင်းဆက်ပြီးတော့ရှင်းပြကြမလိုတော့လောက်အောင်သူရှင်းပြတာပါနော်ဒါကြောင့်ဆုလိုက်ပါနိဗ္ဗာန်မဲ့ဖို့ ဖို့နိဗ္ဗာန်ကိုရကျင်နေဆိုရင် ငါကိုမချစ်ပါနဲ့ငါကိုချစ်နေတဲ့စိတ်ကလေးကိုပယ်တတ်လိုက်ပါငါကိုမချစ်ပါနဲ့လို့ဆိုလိုက်ရင်ငါကိုမချစ်ပါနဲ့ဆိုတဲ့အဓိပ္ပာယ်လည်းပဲတက်ရောက်ပြီးသားဖြစ်ပါတယ်ငါဆိုတဲ့စကားလုံးကိုရေးတော့ဘယ်လိုရေးရမလို့ငါရေးတာငါအောက်ကမြင်ငါငါရည်တာငါဆိုတာမရှိပဲနဲ့ငါဆိုတာရှိနိုင်မှာမလားမရှိနိုင်ဘူးဒါကြောင့်ငါကိုမဖြစ်ပါနဲ့လို့ဆိုလိုက်ရင်ငါကိုမဖြစ်ပါနဲ့ဆိုတဲ့အဓိပ္ပာယ်လည်းပဲပျော်ပြီးသားဖြစ်သွားပါတယ်ငါဆိုတဲ့အစွဲကိုလည်းပယ်ဖြုတ်လိုက်ပါလို့ဆိုလိုပါတယ်ငါဆိုတဲ့အစွဲကိုပါဠိလိုလိုနဲ့တွဲပြောမယ်ဆိုဘယ်လိုပြောမလဲဒိဋ္ဌိစွဲလို့ပြောရမှာပေါ့နော်တကယ်ထေရှားရှိတာကယုတ်တရားဉာဏ်တရားတွေပဲရှိပါတယ်။ထေရှားရှိတဲ့ယုတ်တရားဉာဏ်တရားတွေကိုပါဠိလိုသက်ကာယလို့ခေါ်ပါတယ်။သဆိုတာထေရှားရှိသောကာယဆိုတာယုတ်တရားဉာဏ်တရားအပေါင်းယုတ်ကာယကြီးကိုပဲဆိုလိုတာမဟုတ်ပါဘူး။သဆိုတာထေရှားရှိသောကာယဆိုတာယုတ်ဉာဏ်အပေါင်းထေရှားရှိတဲ့ယုတ်ဉာဏ်အပေါင်းမှာထေရှားမရှိတဲ့ငါကိုဆွဲထားတဲ့အယူအဆအမြင်မှုလို့သက်ကာယဒိဋ္ဌိလို့ခေါ်ပါတယ်သက်ကာယပေါ်မှာဆွေးနေတဲ့ဒိဋ္ဌိမှုလို့သက်ကာယဒိဋ္ဌိတတိယဆင့်လည်းပဲတကယ်ထင်ရှားရှိတဲ့ယုတ်တရားဉာဏ်တရားတွေရဲ့အပေါ်မှာတကယ်ထင်ရှားမရှိတဲ့အတ္တလို့ဆွေးထားတာမှုလို့အတ္တဒိဋ္ဌိလို့လည်းခေါ်ပါတယ်ငါဆိုတာကိုပါဠိလိုပြောတော့အတ္တပေါ့နော်အတ္တရှိတယ်လို့ယူဆထားတဲ့ဒိဋ္ဌိမှုအတ္တဒိဋ္ဌိအတ္တဒိဋ္ဌိဓမ္မတွေရဲ့အယူဆကဟောဒီခန္ဓာကိုယ်ကြီးထဲမှာအတ္တကံဝိညာဉ်ကံစိတ်ကြကံအတ္တကံတွေရှိတယ်လို့ယူဆကြပါတယ်ဒီခန္ဓာကိုယ်ကြီးတွားလာလှူရှားနေတာအဲ့ဒီအတ္တကံဝိညာဉ်ကံအတ္တကံတွေကဖြေခိုင်းနေလို့တွားနေတာတန်းလျှောက်နေတာလေအတ္တကံဝိညာဉ်ကံတွေကလျှောက်ခိုင်းလို့ရှောင်နေရတာထိုင်တာလည်းပဲအတ္တကံဝိညာဉ်ကောင်လေးကထိုင်ခိုင်းလို့ထိုင်နေရတာမတက်ရက်နေတာလည်းပဲအတ္တကံဝိညာဉ်ကောင်လေးကရက်ခိုင်းလို့ရက်နေရတာလျောင်းနေတော့လည်းအတ္တကံဝိညာဉ်ကောင်လေးကပဲလျောင်းခိုင်းလို့လျောင်းနေရတာကိုယ်ဓာတ်ဆန္ဒစာရသာသာရည်ချူတာအကုန်လုံးပေါ့လေခန္ဓာကိုယ်ကြီးရဲ့စိတ်မှုလှုပ်ရှားမှုခန္ဓာများဟာအတ္တကံလေးရဲ့ဖြေခိုင်းတဲ့ကြောင့်စိတ်မှုလှုပ်ရှားနေရတာလို့ယူဆကြပါတယ်ကောင်းတဲ့အာယုန်ကိုခံစားနေတာလေအတ္တကံဝိညာဉ်ကောင်လေးကခံစားနေတာမကောင်းတဲ့အာယုန်ကိုခံစားနေတာလေအတ္တကံဝိညာဉ်ကောင်အတ္တကံလေးကခံစားနေတာအကောင်းဆိုအာယုန်မျိုးကိုခံစားနေတာလေဒီခန္ဓာကိုယ်ကြီးအင်းမှာရှိတဲ့အတ္တကံဝိညာဉ်ကောင်လေးအတ္တကံလေးကခံစားနေတာလို့ယူဆကြပါလေဒီခန္ဓာကိုယ်ကြီးရဲ့အရှင်သခင်ဟာအတ္တကံလေးပဲလို့ယူဆကြပါလေဒီဘဝဒီခန္ဓာသိသွားလို့ရှိရင်ယုတ်ခန္ဓာကိုယ်ကြီးကသာသိသွားတာခန္ဓာကိုယ်တွင်းကဝิญဉ္ဇလေးအတ္တကောင်လေးဣဇာကောင်လေးကတော့မသိဘူးနောက်ဘဝနောက်ခန္ဓာတွေကိုဆင်းကြောင်းပြီးတော့သွားတယ်ခန္ဓာအိမ်အဟောင်းကိုစွန့်ပြီးတော့ခန္ဓာအိမ်အစ်စ်ကိုယူတယ်လို့ယူဆကြပါတယ်ယူသေးတယ်လို့ဆိုရင်ခန္ဓာကိုယ်ကြီးကသာသိသွားတာဝิญဉ္ဇလေးကတော့မသိဘူးဟိုဘက်ဘဝဟိုဘက်ခန္ဓာကိုကူးသွားတယ်လို့ယူဆကြပါတယ်အဲ့ဒါအတ္တဒိဋ္ဌိဓမ္မတွေရဲ့လဲမရဲအယူဆဖြစ်ပါလေ။ငါကဖြစ်ပါနေဆိုတာအဲ့ဒီငါစဲကိုဖြုတ်ရမယ်။အတွင်းမှာတက်ကံဝဉ္ဉ္ကံအတ္တကံလိပ်ပြကံလေးမရှိဘူး။ယုတ်တရားဉာဏ်တရားပဲရှိတယ်ဆိုတဲ့အတိမျိုးဖြစ်အောင်သိသာအထောက်ရမယ်လို့ဆိုလိုပါတယ်။အတ္တစဲကိုများရှိလို့ငါစဲလို့ပဲပြောကြတာပေါ့လေ။မှန်ကတော့ငါတစ်ခုတည်းမဟုတ်ဘူး။ငါသူတစ်ပါးယောက်ျားမိန်းမပုဂ္ဂိုလ်တတဝါကြည်ကြီးတော်တောင်ရွှေငွေဦးအိမ်ချမ်းကြီးတသိတဲ့နေရာအားလုံးပါဝင်ပါတယ်ခုနငါတို့ကရာဇမင်းနဲ့ဆက်တဲ့နာမည်ရင်းအားလုံးဟာအတ္တရဲ့နာမည်ရင်းဒီပါပဲအတ္တရဲ့ကိုယ်စလေအတ္တရဲ့ပရိယေနာမည်ရင်းဒီပါပဲတချို့ကငါမဆွေးရဘူးဆိုတော့ကျွန်တော်တော့ဆွေးလို့ရသလားလို့ထင်တတ်ကြသေးတယ်နော်တခါတုန်းကစကားကြီးတယောက်ဒိဋ္ဌာမှာတလစခန်းတလတရားစခန်းဝင်ပြီးတော့ပြန်ထွက်လာတော့ အင်းရလို့သမင်းစားတင်ရောက်တဲ့အခါသူ့မိမကိုသမင်းခုဆိုင်တဲ့အခါဘယ်လိုပြောလဲဆိုတော့မိမကြီးကျွန်တော်သမင်းစားတော့မယ်အဲ့ဒါမိမကလည်းလေမောင်ခံတိုင်းကအင်းစားမယ်ပဲပြောနေတာပါဘယ်နဲ့ကျွန်တော်သမင်းစားမယ်လို့ပြောရတာလဲမဟုတ်ဘူးရိတ်တာကဘုန်းကြီးကတရားဟောလိုက်တယ်ငါဆိုတာမရှိဘူးတဲ့ဒါကြောင့်မလို့ဒီနေ့စားပြီးငါလည်းမပြောတော့ဘူးကျွန်တော်လို့ပဲပြောတော့မယ်အဲ့ဒါဒီကနေ့ကလည်းဒီနေ့ပြန်ပြောရတော့ပြေးလိုက်ပြီးတော့ခကြီးပါရီဖြစ်နေတာတော့ဘာညာဆိုတော့ဒီလိုလည်းပဲမှတ်ထားကြဒီနေ့အစားပြီးဒီလိုအားလုံးဒီလိုအားလုံးသာသနာ့တွေမဟုတ်တော့ဘူး။ဟာခကြီးကလည်းခကြီးသာသနာ့မျိုးတွေဘုရားသာသနာ့ဖြစ်ရမှာတော့မဟုတ်ဘူးဒီနေ့အစားပြီးတော့ကျွန်တော်သာသနာ့ဖြစ်သွားပြီ။ကဲ50ဆင်းရဲ့50ချက်ပေါ်အောင်အမှတ်သားလောက်ကလားမှတ်သားလောက်ပါပြီလေနော်။ငါလို့မပြောဘဲနဲ့ကျွန်တော်လိုပဲပြောပြောကျုပ်လိုပဲပြောပြောငါဆွဲပါပဲငါဆိုတဲ့စလုံးကြီးတိုက်ကြိုက်သုံးမှငါဆွဲမဟုတ်ပါဘူးငါသူတွေပါယောက်ျားမင်းကပုဂ္ဂိုလ်တ attva ရင်းနေတော့တောင်ရှိမေဥိဉ္စံဒီအကုန်လုံးအဲ့ဒီပြည့်ညက်တွေနဲ့သိထားတာမှန်တယ်ဗျာငါဆွဲပါပဲအဲ့ဒီငါဆွဲကိုဘာဆွဲလို့ခေါ်လဲဒိဋ္ဌိဆွဲအဲ့ဒီငါဆိုတဲ့ဒိဋ္ဌိဆွဲကိုအခြေခံပြီးတော့ငါဥစ္စာဆိုတဲ့တဏှာဆွဲဖြစ်လာပါတယ်ကိုကိုကိုလည်းငါရှိတယ်လို့ယူဆတယ်။ကျန်တဲ့ယောက်ျားမင်းမဖီးမိသားသမီးမိဆွေပေါင်းပြီးရွှေဝီဟိုအိမ်ချမ်းကြီးအဲ့ဒါတွေကိုလည်းပဲတကယ်ရှိရုံနဲ့မမြင်မဲနဲ့တကယ်မရှိတဲ့အဲ့ဒီပညာကြွေကိုကြီးပဲမြင်နေတဲ့အခါကျတော့ငါသားငါသမီးငါအိမ်ငါချမ်းငါရွှေငါငွေဆိုတဲ့ငါပစ္စည်းငါဥစ္စာလို့သိမ့်ပိုက်တဲ့သစ္စာလေးနဲ့ဖြစ်ပေါ်လာပါလေ။ငါဆိုတဲ့အစွဲကြောင့်ငါဥစ္စာဆိုတဲ့အစွဲဖြစ်ပေါ်လာတာပါ။ငါဥစ္စာဆိုတဲ့အစွဲဖြစ်ပေါ်လာပြီဆိုတော့ငါမရှိဘူးဦးအိမ်ချမ်းကြီးတွေအများကြီးရှိတယ်။ငါမသားသမီးတွေရှိတယ်။ငါမချစ်သူခင်သူတွေဝိုင်းဝန်းနေသေးတယ်။ငါမတက်ရှိတဲ့နေ့တွေအများကြီးပိုင်ဆိုင်နေဆိုပြီးတော့မာနလည်းဖြစ်ပေါ်လာတယ်။ငါမှငါဆိုတဲ့မာနငါကဆိုတဲ့မာနလည်းဖြစ်ပေါ်လာပါတယ်။ငါဥစ္စာဆိုတဲ့တဏှာစဲကိုတန်းပြပြီးတော့ငါမှငါဆိုတဲ့မာနဆွဲဖြစ်ပေါ်လာပါလေ။ငါရဲ့ငါဥစ္စာရဲ့ငါမှငါရဲ့အဲ့ဒီအစဉ်အတိုင်းပြောမယ်ဆိုတော့ဆွဲသုံးမျိုးကပါလေတို့ဒိဋ္ဌိဆွဲပြီးတော့တဏှာဆွဲပြီးတော့မာနဆွဲပြန်နေပြီလည်းရဲ့ဒီကလေးအတန်ဦးကတော့မကြားရအောင်နော်အတန်မဲ့တိုးလို့လားဝေးပဲနေလို့လားတော့မပြောတတ်ဘူးအဲ့တော့ငါရဲ့ငါဥစ္စာရဲ့ကာမငါရဲ့သုံးခုကိုအစဉ်တိုင်းပြောလို့ရှိရင်တော့ဒိဋ္ဌိတဏှာမာနဓာမြချခံရကနေစလိုက်တာပေါ့အားလုံးရဲ့မြချခံရကဒိဋ္ဌိပါပဲဒါကြောင့်ဒိဋ္ဌိလို့ရှိရင်ဘုဂုဆရာဘုရားကြီးကတရားအထူးတဲ့ပုဂ္ဂိုလ်တွေကိုတရားမှုရှင်သုတမယအဋ္ဌညာနဲ့ဗာချက်ဖို့ခေါ်လေဒိဋ္ဌိဖြုတ်ပါအဋ္ဌိလေးနဲ့ဖြုတ်ဖို့ပြောတာပါနော်တကယ်ကျုပ်တာကတော့သောတာပန်ဖြစ်မှာကျုပ်မှာပေါ့အဲ့ဒါဒီလိုဓာရီအလုံးသုတ္တကံအသုတ္တကံဒီအလုံးဟာလေဒီဒိဋ္ဌိကိုအခြေခံပြီးတော့ဖြစ်ကြတာရှိပါပဲအဲ့ဒါဒိဋ္ဌိတဏ္ဍမာနကိုအများပြောနေကြအတွဲနဲ့ပြောရတော့ဘယ်လိုပြောမလဲတဏ္ဍမာနဒိဋ္ဌိအဲ့ဒီတဏ္ဍမာနဒိဋ္ဌိသုံးမျိုးကိုဘာလို့ခေါ်တော့တဏ္ဍမာနဒိဋ္ဌိကိုဘာတရားလို့ခေါ်တော့ပပိစတရားလို့ခေါ်ပါတယ်နော်ပပိစတရား၃ပါးဆိုတာကြားမှုကြမှာပါပပိစဆိုတာချက်ထွင်တဲ့တရားပါဘူးအပြည့်စုံပြောလို့ရှိရင်တော့တန်တရားဝိသင်းရေကိုချက်ထွင်တဲ့တရားတန်တရားနေချက်တရားပေါ့တဏ္ဍမာနဒိဋ္ဌိ၃ပါးကိုမြတ်စွာဘုရားရှင်ကပပိစတရားတန်တရားနေချက်တရားဒီတဏ္ဍမာနဒိဋ္ဌိ၃ပါးသာရှိနေမယ်ဆိုရင်ဘဝခန္ဓာအသစ်ကိုဆက်ထပ်ပြီးတော့ဖြေရမယ်။တဏှာဝိသင်းကနေမလွတ်မြောက်နိုင်ဘူး။ဘဝဒီတစ်ခုတစ်ခုရရနေတယ်ဆိုတာဒီတဏ္ဍမာနဒိဋ္ဌိ၃ပါးကြောင့်ရနေတာဖြစ်ပါတယ်။ဒါကြောင့်မြတ်စွာဘုရားရှင်ကတဏ္ဍမာနဒိဋ္ဌိ၃ပါးကိုဗာတရားလို့ခေါ်လဲ။ပပင်္စတရား၃ပါးဆိုပြီးတော့မိန့်ကြတော်မူကြပါတယ်။အဲဒီပပင်္စတရား၃ပါးလို့ပေးတတ်ရမယ်လို့ဆိုလိုပါတယ်နော်။ငါကူဖြစ်ပါနဲ့လို့ဆိုလိုက်တော့တဏှာတစ်ခုတည်းကိုပြရမယ်လို့ဆိုလိုတာမဟုတ်ဘူး။ငါအစွဲရဲ့အကြောင်းရင်းဖြစ်တဲ့ငါအစွဲကိုလည်းပြရမယ်။ငါအစွဲကြောင့်ဖြစ်ပေါ်လာတဲ့ငါမှငါဆိုတဲ့အစွဲကိုလည်းပယ်တတ်ရမယ်။ ဒီလိုသိပေကြပါလေ။အဲ့ဒီတုံးဘက်ကလည်းဖေချိန်ကျမှအပြည့်စုံပဲနိုင်လဲဆိုတော့အရဟတမိတ်ဉာဏ်ကိုရမှအပြည့်စုံပဲနိုင်ပါလေ။ကုထုဇဉ်ဘဝနဲ့ဆိုရင်တော့ဝိပဿနာဉာဏ်ဖြစ်နေတဲ့အခိုက်အတန့်လေးမှာတတိယကတစ္ဆနာအချင်းတော့ပြနိုင်တာပေါ့။ငါဆိုတဲ့ဒိဋ္ဌိအစွဲကိုသောတာပတ္တိမြတ်ကိုရလို့သောတာပန်ဖြစ်မှပြသနိုင်ပါလေ။ငါဥစ္စာဆိုတဲ့အစွဲကိုတော့တက္ကဋ္ဌံပုဂ္ဂိုလ်ကလူချမ်းသာလက်ချမ်းသာဆိုတဲ့ကာမဂုဏ်အယုံဤပုံမှာငါဥစ္စာလို့ဆွဲထားတဲ့တဏှာကိုအာမေအောင်လည်းလုပ်နိုင်ပါသေးတယ်မပယ်သတ်နိုင်သေးပါဘူးအနာဂံဖြစ်သွားပြီအနာဂံဤမိညာကိုရသွားပြီဆိုရင်တော့အဲဒီလူချမ်းသာလက်ချမ်းသာဆိုတဲ့ကာမဂုဏ်အယုံတွေကိုငါဥစ္စာလို့သိမ့်လိုက်တဲ့တဏှာကိုအကျင့်မဲ့ပယ်သတ်နိုင်ပါပြီဒါပေမဲ့ဓမ္မဘုံဓမ္မဘဝဓမ္မချမ်းသာကိုတက်မဲ့တဲ့ဓမ္မချမ်းသာကိုငါဥစ္စာလို့သိမ့်ပိုက်တဲ့တဏှာကိုတော့အနာဂံပုဂ္ဂိုလ်ကမပယ်သတ်နိုင်လေးပါဘူးဆိုလိုတာကတော့အနာဂံပုဂ္ဂိုလ်ဟာဓမ္မကြီးဓမ္မဘဝဓမ္မချမ်းသာဘုံမှာတက်မဲ့တဲ့တဏှာရှိသေးတယ်လို့ဆိုလိုပါတယ်ဒါကြောင့်လည်းအနာဂံကြီးသူတည်သွားလို့ရှိရင်ဓမ္မကြီးရောက်သွားကြတာပေါ့အဲ့ဒီဓမ္မကြီးဓမ္မဘဝကိုငါဥစ္စာလို့ဆွဲတဲ့တဏှာကိုတော့အရဟတမေယမပေတနိုင်ပါလေ။ငါမှငါဆိုတဲ့မာနဆွဲကူလည်းပဲအရဟတမေကူရမှအကျင့်မဲ့ပေတနိုင်ပါလေ။ဒီတော့ဒီသာဘုံဖြစ်ပါနဲ့ဆိုတာဒီအဆွဲသုံးမျိုးလုံးကိုအရဟတမေနဲ့ပယ်နိုင်တဲ့အစီကျူသာအထုပ်ပါ။ယ ahanan ဖြစ်အောင်အထုပ်ပါလို့ဆိုလိုတာပါပဲ။အရဟတမေအရဟတကူနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပြီဆိုမှနိဗ္ဗာန်ချမ်းသာကိုအပြီးအပိုင်ရတာပါ။သောတာပန်လောက်ပဲဖြစ်သေးတယ်ဆိုရင်တော့နိဗ္ဗာန်ကိုအပြီးပိုင်မရသေးဘူးပေါ့။ဥစဉ်တို့ငယ်လုံးကကျောင်းပေါင်းဆုံးအာရသတိဝတိလောက်ကြပြီဆိုရင်ဘလုံးမဲဆိုပါတော့ဘလုံးမဲသူ့ကျောင်းကနိုင်တယ်ဆိုရင်ပထမရသွားတယ်ဆိုရင်တိုင်းစီကြီးရလာတယ်။ဒါပေမဲ့အပိုင်မရသေးဘူး။ကျောင်းမှာဒီတိုင်းပဲတင်ထားရတယ်။နောက်နေ့မှာတခြားကျောင်းကပထမရသွားတယ်ဆိုရင်အဲ့ဒီတိုင်းစီကြီးပြန်ပေးလိုက်ရတယ်။တကယ်လို့ဒုညစ်သက်တိုင်းပထမကြီးပဲရတယ်ဆိုရင်တော့အဲ့ဒီတိုင်းစီကိုကိုเจ้าမှာအပိုင်သိမ်းထားလို့ရပါပြီ။ဘယ်เจ้าကမှပေးကြမလို့တော့ပါဘူး။နောက်နေ့နောက်နေ့တွေမှာကိုကပထမမရဘူးဆိုလေတိုင်းစီအစ်စ်လုပ်ပြီးတော့အဲ့ဒီတိုင်းစီကိုနိုင်ရတဲ့အကြောင်းပေးလိုက်ရုံပါပဲ။အဲ့တော့လူညစ်သက်တိုင်းတိုင်းစီကိုရမှတိုင်းစီအပိုင်ရပါတယ်။အဲ့ဒီလိုပါပဲနိဗ္ဗာန်ချမ်းသာကိုသောတာပတ္တိမဲ့နဲ့ရယုံနဲ့အပိုင်မရသေးဘူးသက္ကတဂံမင်းနဲ့ရယုံနဲ့အပိုင်မရသေးဘူးအနာဂါမိမင်းနဲ့ရယုံနဲ့အပိုင်မရသေးဘူးအရဟတမင်းနဲ့ရမှအပိုင်ရပါလေမလေးစစ်ပိုလေးစစ်နဲ့လေးစစ်သက်တိုက်ရမှအဲ့ဒီနိဗ္ဗာန်ဆန္ဒကိုအပြီးအပိုင်ရသွားပါလေပြန်ပေးစရာမလိုတော့ဘူးအဲ့တော့သောတာပန်သက္ကတဂံနာဂံကတော့ပြန်ပေးရအောင်မယ်ပြန်ပေးရအောင်မယ်ဆိုတာကသင်္ခါကြီးတို့ပြောတာကိုရထားတဲ့နိဗ္ဗာန်ကြောက်ပါလေလို့ဆိုလိုတာမဟုတ်ဘူးသောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ကသောတာပန်ဖြစ်ကနေလျှော့ကြသွားလို့ဇန်လျှော့တဲ့ဆိုတဲ့စကားနဲ့ကပ်ပြီးပြောရင်မဲ့လျှော့သွားလို့ပူလျှော့သွားလို့ပုထုဇဉ်ပြန်ဖြစ်သွားတယ်ဆိုတာမရှိပါဘူးတကယ်သောတာပန်ဖြစ်ဆိုရင်ပေါ့နော်သောတာပန်အတုသောတာပန်ရှင်ဆိုလို့ရှိရင်တော့တရားကျင့်တယ်တရားမှန်တယ်တရားမှတ်ကြောင်းနဲ့သင်ပြီးတော့ဆက်စည်းလိုက်လို့ရှိရင်ပုထုဇဉ်ပြန်ဖြစ်သွားတာလည်းရှိမှာပေါ့နော်ဥစဉ်တို့နောင်တော်ကြီးဓမ္မဒိတာအရှင်စေကိန်းသာပေါ့လေဒါကတော့နာမည်ကတော့မလို့တာလို့တိတ်ထုတ်ပြောရအဲ့တော့နောင်တော်ကြီးဓမ္မဒိတာကသူ့ဟောတဲ့တရားတော်မှာပါဘူးတဲ့ပုဇင်ကပုထုဇဉ်ကိုသောတာပန်ဖြစ်အောင်မဟောနိုင်ဘူးတဲ့သောတာပန်ကြီးကပဲပုထုဇဉ်ဖြစ်အောင်ဟောပြနိုင်တယ်တဲ့ပုထုဇဉ်ကိုသောတာပန်ဖြစ်အောင်ဟောမပေးနိုင်ဘူးတဲ့သောတာပန်ကိုပဲဒါဖြစ်အောင်ဟောပြမလဲလို့ပုထုဇဉ်ဖြစ်အောင်ဟောပြမယ်ဒါကသောတာပန်အစ်စ်ကိုတော့ပုထုဇဉ်ဖြစ်အောင်ဟောလို့မရတော့ဘူးနော်သောတာပန်အတုရေကိုရည်ရွယ်ပြီးတော့ပြောတာပါကိုသောတာပန်မဖြစ်သေးပဲနဲ့သောတာပန်ဖြစ်တယ်လို့ထင်နေတဲ့ပုဂ္ဂိုလ်တွေထင်ယုံမကပဲနဲ့လောကဘာထုတ်ဖို့ကြွားဝါပြီးတော့ပြောဆိုတဲ့ပုဂ္ဂိုလ်တွေကိုဩငါသောတာပန်မဖြစ်သေးပါလားဒီရင်ငါရနဲ့တိုက်ကြည့်လိုက်တော့လေဩငါပုထုဇဉ်ပဲရှိသေးတယ်ဒီရေလေးနဲ့မှတ်ချောက်တင်ကြည့်လိုက်တော့လေဩငါပုထုဇဉ်ပဲရှိသေးတယ်ဆိုတာသိသွားအောင်ပုထုဇဉ်ဆိုတာဘယ်လိုသောတာပန်ဆိုတာဘယ်လိုအဲ့ဒီလိုရည်သွေးတွေကို question စိတ်ချပြီးတော့ဟောနိုင်တယ်လို့ဆိုလိုတာပါနော်ကိရဏနာယိကလည်းပြောသေးတယ်သူခေါ်လိုက်လို့သောတာပန်ကလည်းပုထုဇဉ်ဖြစ်သွားလိုက်ပြီမနေတော့ဘူးတဲ့။ဒါတကယ်သောတာပန်အစ်စ်မဖြစ်လို့ပေါ့နော်။ အဲ့တော့အဲ့ဒီလိုသောတပန်စစ်ကသောတပတိမဲ့လျှော့သွားတယ်သောတပတိဖို့လျှော့ချသွားတယ်လို့မရှိပါဘူးဒါပေမဲ့သောတပန်ပုဂ္ဂိုလ်သိသွားလို့ရှိရင်သူတိတိကျပြီးတဲ့တိုင်းနဲ့အသင်္ခတနိဗ္ဗာန်ချမ်းသာကိုတိုင်းကလေးရောက်သွားတယ်ဆိုတာမရှိပါဘူးတက္ကရာငံပုဂ္ဂိုလ်သိသွားလို့ရှိရင်လည်းနိဗ္ဗာန်ကိုတိုင်းကလေးရောက်မသွားသေးဘူးအနာဂတ်ပုဂ္ဂိုလ်တည်းလို့ရှိရင်နိဗ္ဗာန်ကိုတိုင်းကနေရောက်မသွားသေးဘူးလူဘဝနတ်ဘဝဓမ္မဘဝစတဲ့ဘဝတစ်ခုခုကိုရောက်ရအောင်လေယဟန္တာပုဂ္ဂိုလ်သိတည်သွားပြီဆိုရင်တော့ပရိနိဗ္ဗာန်သိတည်စိတ်ကြာတဲ့တိုင်းနဲ့အာသင်္ကတနိဗ္ဗာန်ကိုချက်ချင်းပဲရောက်သွားပါတယ်အဲ့ဒီနိဗ္ဗာန်ကနေပြီးတော့ဟောဒီသံဃာဝိသင်းရဲ့ကိုတတော်မှပြန်မလာတော့ပါဘူးယဟန္တာရှင်ရဲ့မျက်မှောက်ပြုသွားတဲ့အဲ့ဒီနိဗ္ဗာန်ချမ်းသာကြီးကလည်းဘယ်တော့ဆိုဘယ်တော့မှမပြည့်စည်တော့ပါဘူးထာဝရရှိနေတော့ပါဘူးနိဗ္ဗာန်ဆိုတဲ့တိုင်းစုကြီးကိုအပြီးအပိုင်ရရှိသွားပါဘူးအဲဒီလိုနိဗ္ဗာန်ဆိုတဲ့တိုင်းစုကြီးကိုအပြီးအပိုင်ရရှိသွားတာဘာကြောင့်လဲဆိုရင်ငါ့ကိုမချစ်လို့ငါ့ကိုချစ်တဲ့စိတ်ကိုဖယ်တတ်နိုင်လို့ဒါကြောင့်ပြန်ဆိုလိုက်ပါပါတယ်တော့နိုင်ရင်မမေ့ပါဘူးဆင်မသံပုတ်လေးလေကဲဆုံးလိုက်ပါတော့နိဗ္ဗာန်မဲ့ဖို့ဆိုင်ရောက်လို့ငါကူမချစ်နဲ့နိဗ္ဗာန်မဲ့ဖို့ဆက်ရောက်လို့ရင်ငါကူမဖြစ်ပါနဲ့ဆိုတဲ့အဆုံးအမဟာမြတ်စွာဘုရားရှင်ရဲ့အဆုံးအမနဲ့လည်းတစ်ချက်သေးကြပါတယ်။ငါပစ္စည်းငါဥစ္စာလို့မဆွဲပါနဲ့လို့အချောင်ပြောလိုက်လို့ရှိရင်စိတ်ဝင်စားမှုအားနေတတ်ပါတယ်။နိဗ္ဗာန်လို့ရှိရင်ငါကူမဖြစ်ပါနဲ့ဆိုတော့သင်စားပြီးတော့ပြောလိုက်တော့စိတ်ဝင်စားသွားတယ်။စိတ်ဝင်စားတဲ့အတွက်ကြောင့်လည်းနှလုံးသားထဲကိုနည်းနည်းဆိုင်ဆိုင်ထိုးဖောက်ပြီးတော့ဝင်ရောက်သွားပါတယ်။ဒီကိစ္စကနေပြောလို့ရှိရင်တော့ဆက်ထိသွားတာပေါ့နော်။ဒါကြောင့်ငါတို့မဖြစ်ပါနဲ့ဆိုတဲ့စကားရပ်ကိုခွန်ညွန့်တဲ့ပါဠိတော်ဒီပိဋကတ်တော်မှာနောက်များစွာရှိပါတယ်။အဲဒီလိုနောက်များစွာရှိတဲ့အထက်ကအဆုံးအမလေးတစ်ခုကိုအကြံဉာဏ်လေးစလုံးပြောပြချင်ပါတယ်။အကြံဉာဏ်ဆိုတာကနည်းနည်းလေးဖြဲ့တာပြောတာပေါ့သူအချိန်တိုင်းပြောရင်တော့7မိနစ်နဲ့ပြီးပါတယ်။အဲ့ဒီအဆုံးအမလေးဖြစ်ပေါ်လာပုံကတော့မြတ်စွာဘုရားရှင်လက်ထက်တုန်းကသဝိတိမြို့မှာပင်ဆက်ကဒါယကဆိုတဲ့ပုံစံကြီးတစ်ယောက်ရှိပါတယ်။ဘယ်သူလဲလဲ။ပင်ဆက်ကဒါယကပင်စရဲ့အက္ခရဲ့ဒါယကရဲ့သုံးပုဂ္ဂိုလ်ပေါင်းထားတာပါ။မျက်စိထဲမှာမြင်မဲ့ထင်ပါတယ်စလုံးလေးနော်။ပင်စဆိုတာ၅ခု၊အက္ခဆိုတာ၉ခုဖြာဖြာကာယကဆိုတာပိဋိတတ္တာသူဆက်ဆံ၅မျိုးပိဋိတတ္တဲ့ပုဂ္ဂိုလ်ဖြစ်သူသူကိုပင်စက်ကကာယကလို့ခေါ်ပါတယ်။သူရဲ့နာမည်ရင်းတစ်ခုခုတော့ရှိမှာပေါ့လေ။သူလုပ်တဲ့အလုပ်ကိုဂုံတင်တဲ့အနေနဲ့ပင်စက်ကကာယကလို့ပဲမှတ်တမ်းတင်ထားကြပါလိမ့်။သူဆက်ဆံ၅မျိုးကဘာတွေလဲဆိုရင်သူကလေယာဉ်လေယာဉ်နဲ့အသံမင်းဝန်းကြောင့်လုပ်တဲ့ပုဂ္ဂိုလ်ဆိုတော့လေထဲမှာတောက်ပင်ကြီးစပြီးတော့စိုက်တဲ့အချိန်ကျတော့လေဦးအလူဆိုပြီးတော့လှူဒါန်းပါလေ။စပန်းနဲ့ညင်းမဲ့လို့ရိတ်သိမ်းတဲ့အချိန်ကျတော့ကောက်ဦးအလူဆိုပြီးတော့လှူပါလေ။အဲဒီစပားတွေကိုတင်းတင်းနဲ့မှချွေကြီးနေပြီးတော့စပက်ကြီးတဲ့တွန်းပြီးတဲ့တွန်းတဲ့အချိန်ကျတော့ကြီးဦးအလူဆိုပြီးတော့လှူပါလေ။သမင်းချက်တဲ့အချိန်ကျတော့ဒီဘဘကိုသမီးကိုတင်လိုက်တဲ့အချိန်ကျတော့အူဦးအလူဆိုပြီးတော့လှူပါတယ်။အူဦးအလူဘယ်လိုလှူကြလဲဆိုတော့ကြားမထားပါဘူး။တွေ့ကြည့်ရတာကတော့သမီးချက်ခံပြီးအိုရဲဆန်ထက်တဲ့အခါကိုစားမြဲဆန်ထဲကနေပြီးတော့တချို့တစ်ဝက်ကိုလှူဖို့ဆိုပြီးတော့ဦးဦးဆရာဖဲ့ထားတယ်လို့ယူဆရတာပါပဲ။ဆိုတော့လူကြီးကသုံးလုံးချက်မယ်ဆိုရင်လူဒီဘူးတစ်လုံးကိုတစ်ဆုံဆုံးနဲ့ဆန်လက်သုံးဆုံးထည့်ပြီးတော့လူဖို့ဆိုပြီးတော့တိကျလေးခွဲထားလိုက်တယ်ဒါနာပုံ ဒါနပုံးလို့နာမည်ပေးထားတဲ့ဆံပုံးကြီးတွေကိုအဲ့ဒီဆံသုံးစုံထည့်ပြီးတော့စုဆောင်ထားလိုက်တာပေါ့ပြီးတော့မှပြည့်စုံလာတဲ့အခါချက်ဖို့တန်ဃာကြီးရှိဖို့ပြည့်လာတဲ့အခါကျတော့ချက်ပြီးတော့ယူလိုက်တာပေါ့အဲ့တော့အိုးရရပြီးသားဆံတွေကသူ့ဆရာကိုဆဲထားပြီးတော့ယူတယ်ဆိုတဲ့အဓိပ္ပာယ်လည်းတက်ရောက်ပါတယ်နောက်တစ်ခုကဒီဘုဘကနေခမီးကိုချပြီးတဲ့နောက်ကျန်ဒီသာဆင်းနေတဲ့ကဥဥချာချာလေးကိုခုခတ်ပြီးတော့လှူတယ်ဆိုတဲ့အဓိပ္ပာယ်လည်းပဲဆက်ရောက်ပါတယ်။တရားနာပိဋကတော်သူတော်ကောင်းတို့အိမ်မှာလည်းပဲလေးတယ်ဒီလိုပဲလှူနေကြတာပါပဲ။ကိုစားမဲ့ခမင်းဦးတဲ့ကဥဥချာချာလေးခုခတ်ပြီးတော့အင်းချိကျွတ်လာတဲ့သံဃာတော်လေးကိုတစုံတစ်ယောက်မှလောင်းယူကြတယ်။အဲ့ဒါလေဥဥယူပါပဲနော်။တရကိုစားမဲ့ကိုစားဖို့ချက်တဲ့သမင်းအတွက်ကိုစားဝတ်ချက်တဲ့ဆံတွေကကုသကြကြလေးကိုဖဲ့ပြီးတော့ထူလာလဲအမတန်မွန်မြတ်ပါတယ်ကိုစားမဲ့တက်ကရှော့စားပြီးထူတဲ့သဘောပေါ့ချက်ပြီးသားသမင်းလေးကကုသကြကြတစ်စွန်းတရားမှကိုထူလာလဲပဲမွန်မြတ်ပါတယ်တန်ခါအများကြီးကိုယူရတာဆိုရင်လည်းဒါပြီးတဲ့ချက်ရမှာပေါ့နော်ပြီးတဲ့ချက်တဲ့အပြင်ကိုကိုစားမဲ့တက်ကလည်းရှော့ပြီးတော့ဆက်စီပါကိုကဘလောက်ပဲတက်နိုင်တက်နိုင်ပေါ့နော်ဒါကဥဥဝလူအလူငါမျိုးမှမှတ်မိရဲ့လားပထမဆုံးသူကလေဦးအလူနောက်တစ်ခုကကောက်ဦးအလူနောက်တစ်ခုကကြည်ဦးအလူနောက်တစ်ခုကဦးဦးအလူနောက်တစ်ခုကတော့ဖွက်ဦးအလူတဲ့သမင်းစားတော့နေဆိုပြီးတော့သမင်းမကန်ထဲကိုသမင်းခူးပြီးပြီဆိုလို့ရှိရင်ဗကန်ထဲမှာခူးပြီးတာသမင်းတွေကဦးဦးချာချာလေးကိုလည်းအလူကပုံစံကိုလှူပြီးတော့မှစားပါတယ်ကိုခင်းစကနေပြန်တော့ပကံဦးအလှူပေါ့လေအဲ့တော့ဖွဲ့ဦးအလှူကိုစားဖို့ခူးရတဲ့သမင်းတွေကသမင်းကိုမစားခင်ပဝင်းရင်လှည့်ကြည့်လိုက်တဲ့လူခံပုဂ္ဂိုလ်များရှိသလားလူခံပုဂ္ဂိုလ်ရှိတယ်ဆိုရင်ကိုစားမဲ့သမင်းမကန်တွေကဦးဖေသားလေးကိုအရင်ဆုံးချူလိုက်ပါတယ်ချူပြီးမှပဲသူစားပါတယ်ဦးဖေသားမချူဘဲနဲ့ဘတော်မှသမင်းမစားပါဘူးအဲ့ဒါဘိသက်ကထာယကကုဏ္ဏကြီးရဲ့ဦးဖြာဖြာအလူငါးမျိုးကလေတရားနာပိရဏအကျူကျူပြင်သုံးဖို့မကောင်းဘူးလားကောင်းပါလေရန်ကုန်ကပုဂ္ဂိုလ်ကြီးဆိုတော့လေတော့မဆိုင်ကြဘူးပေါ့လေဆိုင်တယ်လို့လည်းကြည့်ကြည့်ရှိမှပေါ့အဲ့တော့လေမလေဆိုင်တဲ့ပုဂ္ဂိုလ်ကလေဦးတို့ကောက်ဦးတို့ကြည်ဦးတို့ယူတယ်ကိုကလေမဆိုင်ဘူးဆိုလို့ရှိရင်ကိုလှုပ်တဲ့အလုံးနဲ့ဓာတ်ရုံးကြီးတွေ့တဲ့အဦးအယူလေးတွေယူဆန်းကြရမှာပေါ့ဒါပါတဲ့ဒီအောင်တဲ့ပုဂ္ဂိုလ်တွေရှိရင်လည်းမင်းဆောတော့ဆိုင်ဖွင့်ပြီဆိုတာနဲ့ဆိုင်ရှိအလူကံပုဂ္ဂိုလ်ရောက်လာတဲ့ဆိုရင်ဝမ်းမြောက်ဝမ်းသာတရားတရားထက်ထက်တန်တန်နဲ့ယူရမှာပေါ့ဇေယျဥမမပေါက်သေးဘူးအလူကံကရောက်လာပြီအဲ့ဒီလိုဒေါသဖြစ်ဖြစ်သိတော့ရမလားတချို့ကအဲ့ဒီလိုဖြစ်တယ်နော်ဇေယျဥမမပေါက်သေးဘူးအလူကံကလာပြန်ပြီးပြတော့ဆုံးမှာပြတော့ပါသေးရဲ့အဲ့ဒီလိုကြိုးတက်ကြတယ်မဟုတ်ဘူးဆိုင်ဖုံးမင်းရဲ့ဒုက္ခပုဂ္ဂိုလ်ရောက်လာရဟန်းတန်ခါးပဲရောက်ရောက်သစ္စာရှင်ပဲရောက်ရောက်လူဝိကြောင်းဆံရံစားတဲ့ပုဂ္ဂိုလ်တွေပဲရောက်ရောက်ဘသူပဲရောက်လာရောက်လာအင်းငါဆံဦးကိုတူအောင်မယ်ဟဲ့ဆိုပြီးတော့ဝမ်းမြောက်ဝမ်းသာနဲ့ပြူပါမယ်နော်လာကဆံဝင်တန်းနေတာတော့ဘာကဲဘယ်လိုလူမလဲလာကဘူးအလူဆိုပြီးတော့ပြူပါမှာပေါ့လာကဘူးဆိုတာကအလုဆဝင်လို့ပထမဆုံးရတဲ့လာကကူတာလာကဘူးလို့ဆိုလိုတာမဟုတ်ပါဘူးလာစဉ်လာစဉ်လာကုန်နဲ့ထုတ်လိုက်တဲ့လာကတွေကနေပြီးတော့အူချာချာလေးဖဲ့ပြီးတော့ထူတာကိုထူတာကိုလည်းလာကကူအမှုလို့ခေါ်နေပါလေလာကထုတ်တဲ့နေ့ကတော့ဒီတော့လူသမီးဝန်ထမ်းနေဆိုလို့ရှိရင်လာကထုတ်တဲ့နေ့မှာလာကထုတ်ထားတဲ့ပတ်စံလေးခံပြီးတော့ဘုန်းကြီးကျောင်းကြီးလာအထယ်ဆိုင်ကြီးလာသိကြီးသေးကြီးလာဘုန်းကြီးကျောင်းကြီးလာသိကြီးသေးကြီးလည်းကြွားရမ်းနေတယ်နော်အဲ့တော့လာကလေးရလာပြီဆိုရင်ပထမဆုံးရတဲ့လာကမှမဟုတ်ဘူးလာစဉ်လာစဉ်ကြားတဲ့ကိုရတဲ့လာကလေးတွေကဘလောက်ကိုတော့ချင်းဆရာကိုယူမယ်ဘလောက်ကိုတော့ချင်းဆရာကိုယူမယ်ဘလောက်ကိုတော့ချင်းသံဃာကိုယူမယ်ဘလောက်ကိုတော့ချင်းမိဘကိုယူမယ်ဘလောက်ကိုတော့ချင်းကိုမကူညီလေးဒေါ်ကြီးဒေါ်လေးစသည်အချင်းပေါ့လေအလေးမြတ်ပြထိုက်တဲ့ပြည့်စုံပြထိုက်တဲ့ပုဂ္ဂိုလ်ကိုယူမယ်လို့များနှလုံးသွင်းပြီးတော့ကိုစွန်းနေတယ်လားယူမယ်ဆိုရင်ဘလောက်မုန်းမြတ်တာလဲတခါတည်းရန်ကိုယ်ကတက်နေလို့ထူတာမျိုးကတော့ဆိုလိုတာမဟုတ်ဘူးနော်အဲ့လိုအူဆရာကြီးကပြောတာကလည်းအမြဲတမ်းကြည်နီးကြကောင်းပါလေအူဆရာကြီးကပြောတာကျိုးပြီးတော့လေအူဆရာကြီးကပြောတာပေါ့ဒါကြောင့်လယ်သမားကလယ်ဦးလူတို့ဘာလို့ထူတယ်လို့ကိုကလည်းဆိုင်ဦးလူတို့လာကဦးလူတို့ထူတိုင်းရမှာပေါ့ ဒါတော့ကိုယ်လုပ်တဲ့စီးပွားရေးလုပ်ငန်းကိုမူတည်ပြီးတော့ညာနဲ့ဆက်ဆင်းပြီးတော့သဘောပေါက်လိုက်ပါအလုပ်တစ်ခုလုပ်လိုက်လို့သမတရိုးရိုးပုဂ္ဂိကစီးပွားရေးဓမ္မဆိုလို့ရှိရင်လေလုပ်ငန်းလေးတစ်ခုလုပ်လိုက်လို့ဆင်ပြေပါပြီဆိုလို့ရှိရင်ကဲဒီလိုလေးဆင်ပြေပါလို့တာဝန်ဖြားဖြားရှိမယ်ဒီလိုလုပ်ရမှာပေါ့အများကြီးကတော့ဘယ်လိုလုပ်ကြတယ်လဲဆိုရင်လုပ်ငန်းလေးတစ်ခုဆင်ပြေပါပြီဝင်ကောင်းလေးပြီးသွားပြီဆိုရင်တကယ်ကြီးနေလေတောက်လိုက်စားလိုက်ဒါပဲလုပ်ကြတာညားတယ်နော်အဲ့ဒီလိုမလုပ်ရဘူးအလုပ်လေးတစ်ခုဆင်ပြေသွားတဲ့ဆိုရင်အင်းချာပြခွန်ကြီးကြောင့်ပြည်ပြီးဆိုတာမျိုးဖယားကြည့်ပြီးဆိုတာမျိုးမိဘကိုပြည်ပြီးတော့ဆိုတာမျိုးအဲ့ဒီလိုအင်းချာသာအမျိုးလေးတွေလုပ်ရပါတယ်အဲ့တော့ခေါ်လို့လူဆိုတာကတော့ဆရာနာမြတ်တဲ့များအားလုံးနေ့စဉ်နေ့တိုင်းဆင်းမစားနေကြတာဆိုတော့ဒီအကြည့်လေးကတော့နေ့စဉ်ဝတ်ထားပြီးတော့ကိုလုပ်တင်ပါတယ်အမေစားတော့ပဲဆိုရင်ကိုစားမဲ့ကိုပကံနဲ့ရောက်ပြီးသားကိုစားမဲ့ဆင်းမင်းတွေကအူအူခြားခြားလေးစိတ်ဆုံးမနေပြီးတော့သုံးကလေးလာလာပြီးအူခြားထားပြီးတော့ရှူတင်ပါတယ်ဆိုတော့အဝါကိုပြောပြပြီးတော့အဲ့ဒီအတွင်းနိုင်ရင်ပဲကိုမျက်နှာမူးပြီးတော့သူကဆင်းမင်းစားနေတယ်သူထမင်းမစားခင်တောင်းမကြီးကြည့်လိုက်တော့သူကပုဒ်တူကလည်းမရှိဘူးမရှိတော့သူသူပဲဆက်ပြီးတော့စားလိုက်တာပေါ့အဲ့ဒီအချိန်မှာအဲ့ဒီမှာမျက်စာပြားကဆန်းဆန်းကြရဲဆန်းဆန်းမတိုက်ရဲပုံနဲ့ရတဲ့ပြင်းစားနေပြီပေါ့ညတော်ပြန်အေးသိဆန်းဆန်းကြွလာတာလို့ဆန်းဆန်းရှင်းနေတာကိုပြဿနာကတည်းကပုံနိုင်ကြီးကတော့ကြိုးပြီးတာလို့မမြင်ရဘူးပုံနည်းမကြီးကတော့မြင်ရတယ်ပုံနည်းမကြီးကတော့ဒီနေရာကြီးစူးစပ်ပြီးတက်တော်လေးပါလေးဆက်ပြီးနဲ့ဝေဝဒထုတ်ပြီးနေတာဆိုတော့မြင်တာပေါ့ဒီနေ့မလို့ဒကာကြီးတို့ရေစက်ကတည်းကပုံနိုင်ကြီးတို့ဖုံးမဖះဆင်းနေကြလာတယ်လို့မပြောဘူးပြောလိုက်လို့ရှိရင်ပုံနိုင်ကြီးကစားနေတဲ့ခမင်းကြီးရှူပြစ်လိုက်လိမ့်မယ်အကုန်လုံးရှူပြစ်လိုက်လို့ရှိရင်ငါသမီးဆက်ချက်နေရလိမ့်မယ်တထမီးဆက်ချက်ရမှာအေးဘူးနော်ပုံနိုင်ကြီးကမျက်စောပြားကြွလာတဲ့ခမင်းကြီးအကုန်ရှူပြစ်လိုက်ရင်ငါသမီးဆက်ချက်နေရလိမ့်မယ်သမီးထက်မဆက်ချက်တော့ဘူးဆိုပြီးတော့ပြင်းထန်နေရတာမျက်စောပြားဆုံးနေကြတာကမပြောခဲ့ချားဘူးပုံနိုင်ကြီးဘေးကြီးကျဲပြီးတော့ဟင်းလေးပါလေးဖြတ်လိုက်လို့ရှိရင်ညင်သွားမှဆိုလို့ဆိုပြီးတော့အိမ်တကားကတော့သူ့ခန္ဓာကိုယ်ကြီးနဲ့ကွယ်ထားလိုက်သေးတယ်။ဒါပြီးဝင်ကိုလက်နဲ့ကာထားတယ်လို့တဲ့။အဲဒီလိုကွယ်ထားပြီးတော့နည်းနည်းလေးကြာတော့ခေါင်းလေးစောင်းပြီးတော့မျက်စောင်းလေးထုတ်ကြည့်လိုက်မျက်စောင်းပြန်ကျသွားပြီလားလို့။အိမ်ဘဝကိုခန္ဓာကိုယ်ကိုယ်ကြီးနဲ့ရက်ထားတဲ့ဆံမတော့ဆံမောင်းကြီးလူစတဲ့အတိတ်ပဲမျက်စောင်းတဘောပေါက်ဖို့တဘောပေါက်ဖို့ကောင်းနေပေါ့။အဲ့ဒါနဲ့တော့ဘောဘောဘာလို့လဲကြာမလားမျက်ဆောင်လေးထိုးပြီးတော့မျက်စောင်ပြားကရံမြေရံမြေသေးပဲဖြစ်တယ်။ကတော့ဆုံးကဖရားလူလေးအခြေကြီးမဟုတ်ရဲ့။အော်လည်းရှိဘုံတိုင်းကြာတော့လေ။ကြာတော့ဘုံတိုင်းကသမီးကြီးရှူပြလိုက်မှဆိုးတယ်။အဲ့ဒါမှမဟုတ်ကတော့ဆုံးကဖရားလူသေးသေးမဟုတ်ဘဲနဲ့ဘုံတိုင်းရဲ့နောက်ကျတဲ့နေ့နည်းနည်းလေးတရားသုံးလေးငါးနာလောက်ဆုတ်ပြီးတော့ကတော့ဆုံးကဖရားတူတူလေးပြောလိုက်။ကြည့်ရတာကတော့အဲဒီပြည်စကတည်းကပုံနိုင်ရဲ့အိမ်ဟာခြံနဲ့ဝင်းနဲ့အိမ်ခုတ်မှမတူပါဘူး။လမ်းမလမ်းမကအိမ်မျိုးဖြစ်မှာပါပဲ။ဒါကြောင့်မလို့ပုံနိုင်နောက်ကနေခြေတုံးလေးရအောင်ထုတ်လို့နဲ့ဖះကြားလောက်ရအောင်။ကြားလောက်ဆိုတူတူလေးပြောလို့ရတာပေါ့။ကရဆုံးမှာဖះလို့ကိုလေးမကြီးကတူတူလေးပြောလိုက်တော့မျက်စာဖះကခေါင်းညံ့ကြလိုက်တယ်။ကရဆုံးမှာဖះဆိုတာဗမာလူကြီးကြီးအောင်ဘာသာပြန်ထားတာပါဠိမင်းတိုင်းဆိုရင်တော့ကရဇမဘုရားဆရာကိုကျက်တာတဲ့ပါဠိကအတိတ်သက်္ခဗန္ဒီတဲ့။ဗန္ဒီကတော့ရှင်ဘုရားမှုထားလိုက်တော့အတိတ်သက်္ခ။အတိဆိုတာဒီအိမ်ကိုကျော်လွန်ပြီးတော့အတိတ်သက်္ခဘုရဲ့အိမ်မှာသံအလိုရှိတော်မူပါ။ဒီအိမ်ကိုကျော်ပြီးတော့ဘုရဲ့အိမ်မှာသံအဒုက္ခတော်မူပါဘုရားလို့ဒီလိုဆိုလိုပါတယ်နော်။အဲ့ဒါကြီးကရှင်ရားနေလို့ညမာမှုပြလိုက်တော့ကရဇမဘုရားရှင်လေးရှင်ပြေးသွားတာပေါ့။အဲ့ဒါမောင်လေးမကြီးပြလိုက်တာကတော့အတိတ်သက်္ခာဗန္ဒီအရှင်ပြဟိုဘက်ကြီးကြွတော်မူပါဖေဟာအဲ့ဒီလိုပြောတဲ့မြတ်စွာဘုရားကရှင်းရင်မကြွဘူးဆိုတဲ့အတိတ်တွေလို့နဲ့ကောင်းရမ်းကြလိုက်တယ်။ဒါကကတော့ထုတ်မပြောဘူးပေါ့နော်။ကောင်းရမ်းကြလိုက်တယ်။အဲ့ဒါမောင်လေးမကြီးကပေါ်ပြီးတော့ရှင်းတာပေါ့။တလောကလုံးတလောကလုံးကလေးမြင်ပြရတဲ့မြတ်စွာဘုရားလို့ပုဂ္ဂိုလ်မျိုးကကရောဇောမှာဖေဟာပြောတာကိုကိုယ်ပဲဖြစ်ကြပါဖះပြောတာကိုမကြွနိုင်ဘူးကြီးမကြွနိုင်ဘူးတဲ့အိဗနဲ့ကြောင်းရံကြတော့ဖတ်တိုက်ပြီးတော့ရှင်လိုက်တယ်။အိမ်ဒီထိခါအပြင်းနဲ့နေရာမှာပုဂ္ဂိုလ်ကဆန်းငယ်နဲ့ကိစ္စကြီးနဲ့ပတ်သက်ပြီးတော့ကြောင်းရံကြတော့ရှင်ကျင်သွားတာပေါ့ သူကလည်းဟာတဲ့ပြီးတော့ကြီးတယ်။အဲဒီချိန်မှာပဲမြတ်စွာဘုရားကလည်းရောင်ပြီးတော့ဆောက်ဆွဲသူတိမ်ထဲကိုသုံးနိုင်ကြီးအောင်ဆွတ်လိုက်တယ်။ပုံမှန်ကြီးဒီကနေ့ရတယ်။မြတ်စွာဘုရားရောင်ပြီးတော့ဒီလိုလေကုသရတယ်ဆိုတော့မြတ်စွာဘုရားအိပ်ရှိဆွမ်းခံကြွလာတယ်ဆိုတာသိတော့ပါလေ။သိတော့တော့သူကလည်းသာသူ့ငယ်ကြီးတန်းဖက်နဲ့ခံပြီးတော့မဆာလာ။မဆာလာပြီးတော့ပုံမှန်ကြီးနည်းနည်းလေးဆေးလိုက်သေးတယ်။ဆရာကျော်လာငါ့ကိုဘာလို့မပြောရလဲ။နေနာဝင်နိုင်ရဲ့ကုသိုလ်ဆန္ဒမျိုးကိုတွေ့တင်ရပဲနေနာကိုဖြစ်စီတာပဲအဲ့လိုလေးနေနေပါပါဒီတင်တောက်တင်းပြီးတော့ဆရာရှိခိုးဆုံးနိုင်ကြီးတိုင်ပြီးတော့အမေမလည်းကြီးတိုင်ပြီးတော့ရသွားမြတ်စွာဘုရားမြတ်စွာဘုရားကြွလာမှမသိလို့တပိတော့သမင်းဆက်စားနေပြီပါလေအခုတပိတော့စားတာသမင်းတဝက်တောင်သုဘတိတိကျိုးတော့ပါဘူးခုတဝက်တော့ကျန်းနေပါသေးတယ်တကယ်လို့ညာဒီသမင်းတဝက်အရှင်လေးကိုမြတ်စွာဘုရားကိုရှင်နေဆိုင်မြတ်စွာဘုရားသင်္ခါမမလားဖေယားဖုံးပေးပါမလားဖေယားအဲ့တော့မြတ်စွာဘုရားရှင်ကပုံနာကြီးဒါတို့အရှင်ဆုံးပုဂ္ဂိုလ်ယဟန်တော်တွေဆိုတာကသူတော်ဘာသုံးမှကြီးမှစားရတယ်ပါရဇတုပစီဝီလို့ခေါ်တဲ့စိတ်ဓာတ်တွေနဲ့အတူတူပါပဲဥဥဖြာကြတယ်လို့ရှိရင်လည်းအထူးခံပြီးတော့ဖုံးပေးကြတာပါပဲတဝက်စားပြီးတဝက်ကျင်လို့သူတန်းလို့ရှိရင်လည်းအထူးခံပြီးတော့ဖုံးပေးကြတာပါပဲစာရင်းစားကြံတလုတ်တဆုတ်လေးကျန်တာကိုစုလို့ရှိရင်လည်းအထူးခံပြီးတော့ဖုံးပေးကြတာပါပဲစာဦးစားပြလဲစုလူစားလေစားရက်ပဲစုလူစားနှောင်စားကြံလဲစုလူငါတို့အထူးခံပုဂ္ဂိုလ်တွေအတွက်သဘာဝဖြစ်ပါတယ်စိတ်တော်လျော့ပါပါတယ်အဲဒီလိုဖြစ်လိုက်တော့ပုံမှန်ကြီးကမြတ်စွာဘုရားကိုသိကြည့်မျိုးသွားတယ်ညီညီမင်းတွေကစဉ်းစားလာတဲ့အခုကိုတော်လကလုံးမှာအချက်အမြတ်ဆုံးဖြစ်တဲ့ပုဂ္ဂိုလ်ကတဝဲငါတဝဲငါစားပြီးတာတဝဲရှင်ရှိတာကိုသိရစားရင်းစားတဲ့နဲ့ငါပါလုံးမှလည်းလို့မပြောပဲနဲ့ခုလိုပြောတယ်ဆိုတော့သိပြီးတော့ရှင်းပြလို့သွားတယ်။ဒါနဲ့သူရဲ့တဝဲစားပြီးတာသမင်းကြတယ်လို့မျက်စောကြရဲ့တပိတ်ထဲလောင်းထူလိုက်ပါတယ်။ခင်းနေလည်းပဲခင်းမကလေးကျန်တဲ့အချက်တွေကိုလောင်းထူလိုက်ပါတယ်။လောင်းထူလိုက်ပြီးတော့ရှင်ပြတဲ့ခင်းကြီးနဲ့ဆောင်းအောင်ပြီးတော့မတိုက်ရက်ရက်နဲ့ပဲနေကုန်းတစ်ခုနေပါတယ်အရှင်ဘုရားအရှင်ဘုရားကရှင်သာရဲ့တပည့်ရှင်သာရဲ့တပည့်သားတွေကိုဘိက္ခုဘိက္ခုလို့မကြမ်းမကြခေါ်တယ်တပည့်တော်ရှားမှုပါတယ်ဘယ်လိုအင်္ဂရက်တွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်တာပါလဲဆရာဘယ်လိုအကြီးအသေးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်တာပါလဲဆရာအဲဒီလိုမျိုးကမြတ်စွာဘုရားရှင်ကဘိက္ခုရဲ့အသေးစိတ်ကိုဒီပုံတိုင်းကြီးနဲ့ဒီပုံတိုင်းကြီးသဘောပေါက်အောင်ငါဘယ်လိုဟောရမလဲစဉ်းစားလိုက်ဘိက္ခုဆိုတဲ့စကားလုံးကတော့ကျမ်းစာတွေကလည်းရှားဝင်နေကြတယ်နော်ဘိက္ခုဆိုတာဘာလို့ဘိက္ခုဆိုတာယဟန်လို့ပါတာတင်ပြတယ်သူရဲ့ပါဠိမူရင်းကတက်တဲ့ဒိဋ္ဌိတွေဥစဉ်တို့ညီမျှတူတဲ့ဉာဏ်ကြီးတရားမှလည်းနှစ်ခုရေးထားမှုပါတယ်ဟောထားမှုပါတယ်အဲ့ဒါဘိက္ခုတွေပါဠိစကားလုံးကဓာတ်ရိုက်ဖြတ်တာတွေကတော့ဘိက္ခတိ၊ရာဇတိတိ၊ဘိက္ခုလို့အဓိပ္ပာယ်ဖွင့်မယ်ဆိုရင်တောင်းတဲ့ဘောကြောင့်ဘိက္ခုလို့ခေါ်တယ်။ယဟန်ဆိုတာကလို့ခေါ်တာလေတော့တောင်းတဲ့လို့တယ်နော်။ဘုန်းကြီးတောင်းလို့ရှိရင်စိတ်မဆိုးနဲ့နော်။ဘိက္ခုဆိုတဲ့ဒိဋ္ဌိကတော့တောင်းတဲ့လို့တဲ့။ဒါပေမဲ့လို့တောင်းစားတဲ့လူတွေလို့ဒီဘာသာပြည်ရပါခင်ဗျာဒီလိုအောင်ပြီးတော့တောင်းတာမဟုတ်ပါဘူးအရိယရာသနာတို့ညီညာတော်ဆောင်ခြင်းဖြင့်တောင်းရပါလေအဲ့တောင်းတယ်လေဘိက္ခုလို့ခေါ်တယ်သံဃာရိပယံဣစ္ဆတိတိဘိက္ခုသံဃာကြီးကိုရှုမြင်တတ်လို့လည်းပဲဘိက္ခုလို့ခေါ်ပါတယ်သံဃာဝိသယကြီးကတကယ်တော့ဘိညာဉ်ဟန်ကြီးပဲဝိသယရဲ့နေရာကြီးပဲလို့ရှုမြင်တတ်လို့လည်းပဲဘိက္ခုလို့ခေါ်ပါတယ်နောက်တစ်ခုအမြင့်တာအစီအစဉ်အိပယ်ကတော့ကိလေသာဣန္ဒတိတိဘိက္ခုကိလေသာဆိုင်ခဲတွေကိုပောက်ခွဲဖြစ်စီလို့လေဘိက္ခုလို့ခေါ်ပါတယ်။ဒါကဘိက္ခုဖြစ်တဲ့ကျောင်းကြီးတိုင်းရဲ့ဖြစ်လာတဲ့အိပယ်တွေဖြစ်ပါတယ်။သာဓုကျန်တော်သတ္တထအိပယ်ပေါ့။ဒါကလည်းတိုင်းရဲ့ဖြစ်လာတဲ့အိပယ်။ခုဒီပုံတိုင်းကြီးတိဒီမုံတံကိုတော့ဒါရတုတဲ့ဟောလို့မရဘူး။ဒိဗ္ဗယတ္တလို့ခေါ်တဲ့အိပယ်နဲ့ဟောမှဖြစ်မယ်ဆိုပြီးတော့မြတ်စွာဘုရားဉာဏ်နဲ့စဉ်းရင်စဉ်းစားလိုက်တယ်စဉ်းစားလိုက်တဲ့ခါကျတော့ဒီပုံစံကြီးဓိဋ္ဌိမောင်နိုင်ကတ္တပဖျက်ရှင်လက်ထက်တုန်းကသံဃာတော်တွေစတင်လိုက်ကသံဃာတော်တွေစာအနိဒတဲ့ဆံကိုကြားဘူးလေသံဃာတော်တွေစာအနိခဲကနာမရူပံနာယုတ်ဆိုတဲ့ဒီစကလုံးလေးကိုသူတို့ကကြားဘူးတာလေ ရှားဝိနမကဝိနာမရူပံဉာဏ်တရားရှိတရားဆိုတဲ့သတ္တလုံးရဲ့ပုံမှန်လေကြီးရတဲ့စိတ်ဖြစ်တဲ့စိတ်ဘောင်းရောက်တဲ့စိတ်အားရတဲ့စိတ်ကလေးဖြစ်ခဲ့ပြီးသားလေဒါကြောင့်ဒီပုံကြီးသတိမောင်းတဲ့တရားရှားဖို့ဆိုဉာဏ်ရုပ်ဆိုတဲ့သတ္တလုံးလေးပေါင်းအောင်လာဟောမှဖြစ်မယ်ဒါဟာအမြဲတမ်းရှိနေကြကောင်းတဲ့မြတ်စွာဘုရားရှင်ဉာဏ်တော်ကြီးဖြစ်ပါလေရှုံဉာဏ်လို့ခေါ်မှတရားရတဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားကရှုံဉာဏ်လို့ခေါ်ပါလေကျုံနံကိုကြောင်းနံပြီးတော့နံရုပ်လိုခေါ်မှတရားရမယ်ပုဂ္ဂိုလ်ကိုနံရုပ်လိုခေါ်ပါလေ။ရှုံနံနဲ့နံရုပ်နဲ့ကွဲလား။မကွဲဘူးအတူပဲနော်။ရှင်းအောင်ပဲကွဲပါလေ။ဥပမာဆိုတော့ဒီမယားရဲ့ဇနီးခွန်မနဲ့ဒိဗ္ဗတုလားကွဲလား။ယူတာနဲ့အမျိုးသမီးနှစ်ယောက်အေးမရှင်းတဲ့လက်ထားတဲ့ပုဂ္ဂိုလ်ကိုလင်မယားလို့ပြောရမယ်။ဇနီးခင်မလို့ပြောရမယ်။အိဗေရှင်အတူတူပဲနော်။ဒါပေမဲ့လင်မယားဆိုလို့ရှိရင်ယောက်ျားကရှိတာမိန်းမကနောက်ကဇနီးခင်မလို့ပြောလိုက်တော့အမျိုးသမီးကမိန်းမကရှိတာယောက်ျားကနောက်ကဖြစ်သွားတယ်။အိဗေကတော့အတူတူပဲနော်။အဲ့တော့မြတ်စွာဘုရားရှင်ကလင်မယားလို့ပြောမှလင်မယားဆိုတဲ့စကားလုံးသုံးပြီးတော့ဟောမှတရားရမယ်ပုဂ္ဂိုလ်ကိုလင်မယားဆိုတဲ့စကားလုံးပြောပြီးတော့တရားဟောပါတယ်။ဇနီးခင်ဘုန်းလို့သကလုံးသုံးလူတရားဟောမှတရားပြည့်စုံနဲ့ရမယ်ပုဂ္ဂိုလ်ကိုဇနီးခင်ဘုန်းလို့သုံးလုံးပြီးတော့ဟောကြပါလိမ့်။ဒါမြတ်စွာဘုရားရှင်ရဲ့သဗ္ဗညတဉာဏ်တော်အရာပါပဲ။ပညာတည်းရဲ့ဆိုပြီးတော့သင်သိလို့မရဘူး။ပညာတွေပါပါအလကားပါပဲ။ဒီလိုပါပဲဒီလိုပြောလို့မရဘူး။ဒါကြောင့်မြတ်စွာဘုရားရှင်ကရှုဉာဏ်လို့မဟောတော့ဘဲနဲ့ဉာဏ်ရုပ်လို့ဟောမယ်။ဉာဏ်ရုပ်ဆိုတဲ့သကလုံးလေးပါတဲ့အတိတ်ရဲ့ဖွင့်ဆူချက်ကလေးနဲ့သူတို့ကိုဘိက္ခုရဲ့ဆိုင်တဲ့ရှင်းပြမှဖြစ်မယ်ဆိုပြီးတော့သဗ္ဗတောနာမရူပသမုဉ္စတာနတ္တိမမယိတံအတ္တသန္နသောသတိကဝေဘိကုတိယောသတိအဲ့ဒီကာထာလေးတစ်ခုခေါ်လိုက်ပါလေသဗ္ဗတောနာမရူပသမုဉ္စရာကဉာဏ်တရားရှိတရားအားလုံးရဲ့အပေါ်မှာအများဆုံးတစ်တိုင်းတည်းနဲ့ယုတ်တရားနဲ့တရားအားလုံးရဲ့အပေါ်မှာပေါ့ယုတ်တရားနဲ့တရားဆိုတာလည်းပရမတ်စကလုံးနဲ့ပြောထားတာယုတ်တရားနဲ့တရားယုတ်တရားနဲ့တရားတွေအနိကနသတိသမေပုဂ္ဂိုလ်တရားအရာဝိထုတွေယုတ်ကြံဉာဏ်ကြီးကိုပြည့်မြထားတာကသတိသမေသာသမီရှင်ဝေသရိယဆင်ပေါ်အဲဒီလိုယုတ်ကြံဉာဏ်ကြီးရဲ့အပေါ်သတိသမေပုဂ္ဂိုလ်တရားအရာဝိထုတွေရဲ့အပေါ်မှာငါဆိုတဲ့အစွဲငါဥစ္စာဆိုတဲ့အစွဲမရှိဘူးဆိုရင်အဲဒီယုတ်ကြံဉာဏ်ကြီးတွေအဲဒီသတိသမေပုဂ္ဂိုလ်တရားအရာဝိထုတွေကျေးဇူးတော်ရဲ့အမှန်ဆိုရင်ဥပံမှုမဖြစ်တော့ပါဘူးအဲ့ဒီလိုငါငါဥစ္စာဆိုတဲ့အစွဲကျင်းနေတဲ့အတွက်ကြောင့်ယုံနဲ့ပြည့်စည်တော်တဲ့အခါသက်ရှိတဲ့မြေကြီးပြည့်စည်တော်တဲ့အခါဆိုရင်ဥပံမှုမဖြစ်တော့တဲ့ပုဂ္ဂိုလ်မျိုးကိုဘိက္ခုလို့ခေါ်ပါတယ်ဒီတရားလေးမြတ်စွာဘုရားဟောကြားတော်မူလိုက်ပါတယ်နန္ဒီယယုတ်တရားတွေရဲ့အပေါ်မှာငါငါဥစ္စာလို့ဆွဲတဲ့ပုဂ္ဂိုလ်တွေဒီတာစိတ်ပူလောင်မှုမြင်မှန်းသိရမှုဆိုတာစိတ်ပူလောင်မှုစိတ်မြင်မှန်းသိရမှုဆိုတာဖြစ်ရပါတယ်။တရားဒီကထားလေးရဲ့အသေးစိတ်ကိုပမာလိုလေသံဃာလေးနဲ့သိကြရအောင်။နာနာဥစ္စာစေတူတာစိတ်မှပူလောင်ပြီ။နာနာဥစ္စာစေတူတာစိတ်မှပူလောင်သည်ဇူသားတွေစိတ်ပူလောင်ကြတယ်စိတ်ပင်ပန်းကြတယ်စိတ်ဆင်းရဲကြတယ်ဆိုတာကျောင်းနံရဲ့အပေါ်အများကျော်နဲ့သက်ရှိတဲ့မဲ့တွေရဲ့အပေါ်မှာငါဆိုတဲ့အစွဲငါဥစ္စာဆိုတဲ့အစွဲရှိနေကြလို့ပဲငါဆိုတဲ့အစွဲကတော့စိတ်မထင်ရှားဘူးတတိယဘဝမှာထင်ရှားတာကတော့ငါဥစ္စာဆိုတဲ့အစွဲငါသားငါသမီးငါဖေငါမီးငါမိတ်ဆွေငါပေါင်းချင်းငါရှင်ငါလေးငါအိမ်ငါချမ်းငါလူငယ်အဲ့ဒီလိုငါပြည့်စုံငါဥစ္စာဆိုတဲ့အစွဲကတော့ထင်ရှားပါလိမ့်အဲ့ဒီအစွဲတွေကစိတ်ပူလောင်မှုစိတ်မှန်ဆင်းရဲမှုဖြစ်နေကြရတာပါဒါကတော့ဒီလိုရှင်းပြကြတာမလိုပါဘူးနော်ငါ့ဥစ္စာဆိုတဲ့အစွဲကြောင့်ငါအစွဲကြောင့်စိတ်ပူလောင်ရတယ်ဆိုတာရှင်းပြပြီးသားပါ စကြဝဠာကိုယ်ညာခွေးနဲ့သူညာခွေးနဲ့ခွေးနဲ့ကောင်ကြိုက်တယ်ဆိုရင်ဘယ်ခွေးနိုင်ပြီကျွန်တော်ကိုယ်ညာခွေးပဲနိုင်ပြီကျင်နေအဲ့ဒါဘာကြောင့်လဲနာဥ္စာဆိုတဲ့အစွဲကြောင့်တရားကောင်းတယ်တရားဆုံးမရဲ့ကောင်းစဉ်တိုင်းကြောင့်လဲဆိုရင်တော့နာဟုသိမိလို့နာခွေးတဲ့အစွဲလေးကြောင့်နာခွေးကိုနိုင်ပြီကျင်နေဒါငါ့ကိုသိမိလို့ပဲနော်အဲ့တော့တခြားတခြားဥပမာတွေလည်းအများကြီးပြောလို့ရတာပေါ့လေ။ကျောင်းမှာကိုသားနဲ့ကိုသားသမီးနဲ့ပြညာသားသမီးနဲ့ရန်ဖြစ်လာတဲ့ဆိုရင်ကိုသားသမီးကိုပြညာသားသမီးကအချခံတယ်ဆိုရင်ဝန်တာလားဝန်နေလားဝန်နေတယ်စိတ်ပျော်လားစိတ်တူလားစိတ်တူတယ်ဘာကြောင့်လဲ။ငါသားဆိုတဲ့အတွေ့အကြုံရှိတယ်တတိယတော့ငါ့ကိုသိမိတယ်ကျန်တာလေးကိုကိုယ်တိုင်ကဆော်ရဲလို့ရှိရင်တော့ဝမ်းမသာဘူးလားကိုယ်လည်းပါတယ်လို့ကိုယ်လည်းကလေးတွေလည်းကလေးတွေလေဘာရှိလို့ဝမ်းသာနေရတာငါသားဆိုတဲ့အစွဲရှိပြီးတော့ငါသားမရှိဘူးသူများသားကလေးပဲရှိတယ်ဆိုတော့ဝမ်းသာတာပေါ့နော်အဲ့တော့နောက်ဆုံးပေါ်ဥပမာလေးပဲခတ်တုတ်တုတ်ပြီးကြတာပေါ့လေဥဒေနစတေမလာစတေရီကဖြစ်သွားတော့အမေရိကန်နိုင်ငံနယူးယောက်မြို့ကကမ္ဘာ့ကုန်သွယ်ရေးအဝန်ကြီးနှစ်ခုတို့အကြံဖက်သမားတွေကရင်းနှီးနှဲတိုက်တဲ့အတွက်နီလောင်ပြူချာဖြစ်စည်းသွားခဲ့ပါတယ်အဲ့ဒီဖြစ်စဉ်မျိုးကိုအာရုံပြုထားပါအဲ့ဒီဖြစ်စဉ်မှာဆောက်ရုံခုကိုလေးနှီးနှဲတိုက်တာရယ်အသာဝီကြီးလောင်လာရင်ပြူကျသွားတာရယ်တရေမရှိအောင်ဆုံးနေစင်တော့စိုက်တာရယ်လောင်လာရယ်ပြူတာရယ်သုံးခုအဲ့ဒီသုံးခုတွေကိုကန်ပြီးတော့ပြောကြရအောင်ကမ္ဘာကုန်သွယ်ရေးအသာဝီကြီးတစ်ခုကိုလေရင်နှစ်ချီစိုက်သွားတာနဲ့ကိုယ်အိမ်ဖယားစင်ပေါ်ကဖန်ခွက်ကိုကြောင်ကစိုက်သွားတာနဲ့ဘယ်ဟာပို့ပြီးတော့စိတ်ပူလောင်တော့စေဘူရနတော့ဝေးနေသေးတယ်လေ။ဆာဝီလူကိုလေးရင်တိုက်တာနဲ့ဆံဘက်ကိုကြောင်တိုက်တာနဲ့တရားစိတ်တူလို့ဆံဘက်ကိုကြောင်တိုက်တာစိတ်တူတယ်။ကိုကဒေါ်လာ3000များစွာပြန်တဲ့ဆာဝီလူကိုတိုက်တာ။ကိုဖံဘက်ကရှားကနန်းဆံကနန်းလောက်ပဲပြန်တဲ့ဖံဘက်။ဒါရှိလို့ကိုဖံဘက်တိုက်တာစိတ်တူနေရတယ်။ငါဖံဘက်ဆိုတဲ့အတွေ့အကြုံရှိတာဘူးနော်။ကိုယ်အဟောသာဝိယသူကတော့ငါအသာဝိယတဲ့ဆွဲရှိတာမရှိဘူးမရှိတော့တိုက်တော့ရမယ်ကိုဖန်ကွက်ကိုကြောင်တိုက်တော့လာစိတ်မထုံဘူးသူတိုင်းရတဲ့ဒီတော့နည်းနည်းပါးပါးတော့သူဒီတို့မှာပေါ့ဒါပေမဲ့ဖန်ကွက်ကိုကြောင်တိုက်တာတော့စိတ်တို့မှုအင်းဟာဒေါရအင်းဟာမပြင်းထန်ဘူးအဲ့ဒါဘာကြောင့်လဲဆိုရင်ငါ့ကိုသိမိလို့ဒီတရားကောင်းတယ်ငါ့ကိုမသိပါနဲ့လို့မကောင်းတော့ငါ့ကိုသိမိလို့တော့လည်းမသိဘူးကောင်းတော့ထရတဲ့ကိစ္စပြီးပြီလောင်တဲ့ကိစ္စကဘာကုန်တဲ့ဆောင်းကြီးတစ်ခုကိုနီးလောင်သွားတာနဲ့မင်္ဂလာဆောင်သွားတဲ့ကိုယ့်ရဲ့အင်းကြီးကိုအင်းရဲ့ကောင်မလေးကနီးပြီးဆိုင်တဲ့အခါနမောနမနဲ့ဆိုင်ကြည့်တယ်လို့အင်းကြီးနီးကျွမ်းသွားတာအင်းကြီးနီးလောင်သွားတာနဲ့ဘုရားကပူစိတ်ကြိုးတော့အင်းကြီးနီးလောင်တာစိတ်ကြိုးတယ်အင်းကြီးကဘယ်လောက်တန်လို့လဲထောင်ကနန်းတောင်ကနန်းပေါ့နော်ကိုယ်ရတော့ကံမောင်းများစွာဒီရင်မောင်းများစွာတန်နေ။ဒါကြောင့်ကိုအင်းကြီးရောက်တဲ့စိတ်တွေကလည်းဆိုရင်ငါ့ကိုချီးမြှင့်လို့ငါအင်းကြီးတဲ့ဆွေလေးကရှိနေလို့ပေါ့။ဒါကပြူကြတဲ့ကိစ္စ။ကမ္ဘာကုန်တဲ့အသာကြီးကခုနှစ်ခုနဲ့မကောက်ပေါ့လေ။ကောင်းဝင်ကအခြားဆောက်ကြီးနဲ့ပါတာပါပဲ။အဲ့တော့အဲ့ဒီဆောက်ကြီးကိုပြူကြသွားတာရဲ့ဒီကကိုရာဒနီရာဗဒန်ကိုင်းဆိုင်ရင်းစားပြီးဗဒန်ကိုင်းဆိုင်နဲ့လက်ချော်ပြီးတော့ကြောက်ွဲသွားတာလေ။ဘယ်ကပို့ပြီးတော့စိတ်ကြွတယ်။ဗဒန်ကြောက်ွဲတာစိတ်ကြွတယ်။ဗဒန်ကဘလောက်တန်လို့။ယာကနန်းထောင်ကနန်းမြေတံပါလေ။ထောင်ကနန်းတော့မတန်ဘူးနော်။တစ်ချက်ချင်းဆိုရင်။တန်တဲ့ဗဒန်လည်းရှိပြီးရှိမှာပေါ့လေ။အဲ့ဒါလူဆုံးထောင်ကနန်းမြေပေါ့။ကိုရာဒေါ်လာ3000ဆိုတာတန်တဲ့ဆောက်ကြီးကျူကြတာ။အဲ့ဒါသာဝကြီးကြိုကြတာကြတော့ဒီလောက်ကြီးစိတ်မဆူပဲနဲ့ကိုယ်ပကံကြီးဖွဲသွားတာကြတော့စိတ်တွေတို့လာစင်းဒီနမောနမနဲ့ဆိုတဲ့နိုင်ငံလေးသုံးလေးကကြတော့ဖိတ်ပြီးလိုက်မှာနော်အဲ့ဒါဘာကြောင့်လဲဆိုရင်န နာကိုသိပြီလို့ဒါကြောင့်သောကံသံသမားကြီးငါပြစ်သိငါဥစ္စာငါလူငါဖြစ်ပြီဆိုတဲ့ငါအစွဲဒီကြောင့်ဖြစ်တယ်ဆိုတာမသင်ချာဘူးလားသင်ချာပါလေငါပြစ်သိငါဥစ္စာငါလူငါဖြစ်ပြီဆိုတဲ့အစွဲဒါမရှိဘူးဆိုရင်အဲ့ဒီငါပြစ်သိဥစ္စာစိတ်ထဲမှာခံစားရပါမလားမခံစားရဘူးဒါကြောင့်ငါကိုမဖြစ်တဲ့စိတ်ကဘလောက်များဆောင်းတယ်ဒါကြောင့်ဒီလိုတော့လေဒီမှာလူတွေငါကိုမဖြစ်ပါနဲ့ဆိုတဲ့အဆုံးအမလေးကိုစိတ်ကြိုက်တာပဲရှိခဲ့တော့ရဲ့ဆုံးမမှာကတော့နိဗ္ဗာန်လူကြီးရဲ့ငါကိုမကြိုက်ပါနဲ့လို့ဆိုထားပါတယ်။ဦးဇင်းကနည်းနည်းလေးမကြိုက်ပါနဲ့ဆိုတော့နည်းနည်းလေးနဲ့ရှင်ကြီးတို့ဖြစ်မလားလို့ငါကိုမဖြစ်ပါနဲ့လို့ပြင်လိုက်တာပါ။စိမ္မာန်ကောင်းတဲ့ဆုံးမလေးပါပဲ။ဆရာပြန်ဆုံးလိုက်ပါ။ဗါရဲတော့ငါငါဥစ္စာသေဒီတာစိတ်မှပူလောင်ပြီ။ဆိုလိုက်စေတ္တမမဟုတ်နော်စေတ္တာညာငါဥသာစေတ္တာစိတ်မှပူလောင်ပြီနတ်ဆုဆက်ဆုမဆွဲမပူယေဧတုစိတ်ခုခေါ်သည်လီမဆွဲမပူယေဧတုစိတ်ခုခေါ်သည်လီဆွလိုက်ပါမဆွဲမပူမဆွဲလို့ရှိရင်တော့မပူတော့ဘူးမဆွဲလို့မပူတော့တဲ့ငြင်းအီးတဲ့သူကိုဘာလို့ခေါ်လဲဒိတ်ခုလို့ခေါ်တယ်ဆောင်းပုံမှာကတော့သူကာယံနဲ့ကိုင်အောင်လို့ဒိတ်ခုလို့ခေါ်ရတာတယောက်ချင်းစင်တော့ဒိတ်ခုပေါ့အဲ့ဒါသာသနာကြီးရဲ့ရှင်တဲ့အချိန်မှာကိုယ့်ကိုယ်ကိုဒိတ်ခုလို့ခေါ်ခံရလာခွင့်ချက်ကောင်းတာပါလက်ရှိတယ်စိမတန်ခွင့်ချက်ကောင်းတယ်နော်ဒိတ်ခုဆိုတာကဥပဒေလို့လို့ကရုံးရည်ပြီးတော့သင်္ကန်းဝတ်တာသိဝင်ကြီးကမွာသာဖတ်ထားတဲ့ယဟန်တော်ကြီးကမှဘိက္ခုလို့ခေါ်တာမဟုတ်ဘူး။ဒါကတော့သိဝင်ကမွာဖတ်ထားတဲ့ယဟန်ကတော့ဝိညာဉ်ယဟန်လို့ခေါ်တာပေါ့။တရားနာလေးတဲ့ဘောင်သူတော်ကောင်းလို့လည်းပဲလူ့ချောင်းဝတ်ကိုဝတ်ထားပြီးမယ်။အခုသင်္ကန်းကတည်းကပုံလေးကိုမြတ်စွာဘုရားဟောတဲ့ဒေသနာတော်နဲ့ဒီသက်ရှိတဲ့မဲ့အရာအလုံးနဲ့အပေါ်မှာငါဥစ္စာဆိုတဲ့အစွဲမရှိဘူးဆိုရင်အဲ့ဒီအခိုက်မှာဘာလို့ခေါ်နိုင်လို့ဘိက္ခုလို့ခေါ်နိုင်တယ်။ယဟန်ကတွင်လို့ရှိတယ်။လူဝေယဟန်ရဲ့၊သင်္ကန်းဝေယဟန်ရဲ့။သင်္ကန်းဝေယဟန်ကတော့ဝိညာဉ်ယဟန်ဆိုတဲ့နာမည်ရော၊သုတ်တန်ယဟန်ဆိုတဲ့နာမည်ရော၊နာမည်နှလုံးလုံးရနိုင်တာပေါ့။သင်္ဝေကမောဖတ်ထားရင်တော့ဝိညာဉ်ယဟန်ဆိုတဲ့နာမည်ရပြီ။နောက်ကမဖြစ်တဲ့စိတ်သက်ရှိပါပြီဆိုရင်တော့သုတ်တန်ယဟန်ဆိုတဲ့နာမည်လည်းရပါပြီ။လူဝေယဟန်ကြီးကတော့ဝိညာဉ်ယဟန်ဆိုတဲ့နာမည်မရတော့ဘူး။သုတ်တန်ယဟန်ဆိုတဲ့နာမည်တော့ရနိုင်ပါလေ။ငါကမဖြစ်တော့ဘူးဆိုရင်တော့တုတ်တန်ယဟန်ဖြစ်သွားပြီပေါ့နော်တုတ်တန်မဟုတ်ဘူးနော်တုတ်တန်တုတ်တန်မျိုးအရာဖြစ်ကြတာပါတနည်းပြောရင်တော့အရှင်အရာယဟန်ဖြစ်သွားတယ်လို့ဆိုလိုတာပေါ့အဲ့တော့တရားနာလေးကငါကိုယ့်ကိုယ်ကိုဘိက္ခုမဖြစ်ချင်ဘူးလားဖြစ်ချင်တယ်ဖြစ်ချင်တယ်ဆိုရင်ဘာလုပ်ရမလဲငါကမဖြစ်ရဘူးငါကမဖြစ်ရဆိုတော့သူ့ကိုဖြစ်ရမှာပါသူ့လည်းမဖြစ်ရဘူးနော်ကျွာငါ့ကိုမဖြစ်ပါနဲ့ဆိုတော့အိဗယ်ဘယ်လိုပေါက်လဲဆိုရင်ငါ့ကိုမဖြစ်ပါနဲ့သူ့ကိုပဲဖြစ်ပါလို့အိဗယ်ပေါက်ပါတယ်တဲ့ခဏကတော့သူ့ကိုဖြစ်တယ်ဆိုတာလေငါ့ကိုဖြစ်တာပါပဲကိုသားသမီးဖြစ်တယ်ဆိုတာလေကိုသားသမီးကလည်းမာကိုသားသမီးကကိုမှဆုချမ်းတာကိုသားသမီးကကိုမှကောင်းမှုတွေရဒါကြောင့်ဖြစ်တာပါကောင်းမှုတွေကိုပုံကျူးတည်ကျူးကိုမဆုလို့ကိုသားသမီးကိုမြင်နေရဆုချမ်းတာလေဆိုတာသူကကိုယ့်ကိုယ်ကိုဖြစ်တာနော်လေမာနေတဲ့သားလေးဖြစ်ပြကောင်းတဲ့သားလေးကြီးပြီးတော့ကစိတ်ကြီးချမ်းသာဒါကိုယ့်ကိုယ်ဖြစ်တာပါပဲဒီသားသမီးကကိုသိဖြစ်ပါတယ်ဆိုတဲ့သားသမီးကိုယ်အရေးကြီးကြီးနဲ့ရှင်းနေတဲ့သားသမီးကသုံးသွားမှိုင်းနေပါပြီကိုယ့်ကိုယ်သိချင်းရလို့ဒီဆိုတော့ဖြစ်သေးလားတရားတဲ့လားဒီမှာသားသမီးချင်းမှဆွန့်လို့ချင်းလို့သားချင်းမှဆွန့်လို့ချင်းသမီးချင်းမှဆွန့်လို့ချင်းဆိုတာဒီပါတာအများအားဖြစ်နေတဲ့ဆန္ဒဆွန့်မပါဘူးလားမဆုံးလို့ဘူး။အဲ့တော့မိဘကသာရိပုတ္တဖြစ်တဲ့ဆိုတာလေတခြားတခြားမေတ္တာတရားတွေပါတယ်လို့တော့မဆုံးလို့ဘူး။ဒီတရားတွေမှာရှိတယ်နဲ့ဒီထိုင်ရှိရတဲ့ခါကျတော့ကိုယ့်ကိုယ်ကိုဖြစ်တာပါ။သာရိပုတ္တကိုရှိပြီးသိချမ်းသာတာပေါ့။ကလေးလေးဝိညာဉ်ကလာရရင်ဒီတရားရဲ့ရှိပြီးတော့လေမိဘကြီးကသိချမ်းသာဘူးလား။ ഗോപിക്കാനാണ് ഉച്ചിട്ടാണോ? ആ ഉച്ചിട്ടാവ് എന്നെ പൗണ്ടിന് കാര്യം മെസ്സേജ് പൗണ്ടിനില്ല കൊണ്ടുനോക്കി ടൈം ആവേ സുവര സ്വാമിനെ പമ്മിനെ തന്നീരാണി അർച്ചിച്ചാരേ സുരുച്ചി വ്യോമാകാര സ്വാമിയല്ലേ കമ്മലി ഉപേക്ഷിച്ചിട്ടാവ് കമ്മലിയല്ലേ കമ്മി ഉപേക്ഷിച്ചിട്ടാവേ വ്യോമാവ് ഏതോ കമ്മി അഭിനയിച്ചിട്ടാറ് തുകൂട്ട് ഉപേക്ഷിച്ചിട്ടാ കമ്മലി ഗുണിയലി അതിന് ശിക്ഷണാറ് കമ്മലി കൂലമാച്ചിനെയും ശിക്ഷണാറ് കമ്മലിനെ അഭിനയിച്ച രാജ്യോനിയായി ശിക്ഷണാറ് കുശിക്ഷണാലു തൂച്ചിട്ടാവാ കമ്മലി വെച്ചു നീരാതിന് ഏതോ കൂപ്പ് കുച്ച നീരാവേ കുച്ച മരത്തിലെ കമ്മലി അച്ചാരിയായോണ്ട് ചുവരക്കുവാൻ സുരക്ഷിനോ ഉച്ചനീരാം ഉച്ചനീ സച്ചിനെ ကိုကြီးကကျန်နေတကယ်တော့သူ့ကိုချစ်တာမဟုတ်ဘူးကိုကိုကိုချစ်တာဆိုတာမချင်းရှားဘူးလားချင်းရှားပါတယ်ဒီကောင်းရတာတွေကြီးပြီးတော့ထိမ့်နဲ့လက်ထားတဲ့သတိမောင်းနေလေးပဲဘောရမတိုက်ဆန်လို့ပြီးတော့ကိုရချေးချရတယ်ရှိဘူးလားရှိတယ်အဲ့ဒါတွေကိုကြည့်လိုက်ချင်းနဲ့တကယ်တော့ကိုဇနီးကိုခင်မို့ကိုချစ်တာမဟုတ်ဘူးကိုကိုကိုချစ်တာဆိုတာမပေါ်လို့ဘူးလားပေါ်လို့မှာလေတကယ်တော့သူ့ကိုချစ်တယ်ဆိုတာလ ဖြစ်ပါနေလို့ဆိုလိုက်ရင်သိရှိအားလုံးတမဲ့အားလုံးဘယ်အရာကမှမဖြစ်ဖို့လဲဆိုလိုပါတယ်ဒါပေမဲ့ဥပ္ပလုကဘုံဖြစ်ပါနေတဲ့သက္ကလုံးတွေကမဖြစ်ပါနေဆိုတာကကိုယ်လူဒီလိုမဖြစ်ပါနေလို့ဆိုလိုတာမဟုတ်ဘူးနော်ငါကိုယ်ဆိုတာငါပစ္စည်းငါဥစ္စာငါလူငါချစ်သူအနိဗ္ဗာန်ငါသက်သီးငါသမဲ့အဲ့ဒီငါအဆွဲလေးကိုမဖြစ်နိုင်လို့ဆိုလိုတာနော်ဒီငါအဆွဲလေးကိုအကြောင်းပြုပြီးတော့မှကျန်တဲ့ကိလေသာတွေကလည်းဖြစ်လာကြတာပါဒုတိယကဘာလို့ငါချစ်သူငါထင်ရမယ်ဒီလိုစိတ်ထဲကနေကတ်မှတ်လိုက်တာကဒီငါအဆွဲလေးအဲ့ဒါလေးကလည်းဖြစ်လာပါပဲဒီမှာဒီပုံမှာဖြစ်သွားတာကြတော့ဒီငါအဆွဲတနာကိုအကြောင်းပြုပြီးတော့ဆင်ပွားဖြစ်လာတဲ့တနာနော်အဲ့တော့ငါပြည့်စုံငါဥစ္စာငါလူငါဖြစ်ပြီးတော့အရင်ဆုံးသိလိုက်တဲ့တနာဖြစ်ပြီးမှအဲ့ဒီတိကိုတွေ့တာတဲ့နဲ့အဲ့ဒီလူကိုချစ်ခင်မြတ်လို့တဲ့ဆိုတဲ့တနာကနောက်ဆက်တွေ့ဖြစ်လာတာအဲ့ဒီငါဥစ္စာကိုသိလိုက်တဲ့တနာကြောင့်တနာတစ်ခုဖြစ်တာမဟုတ်ဘူးဒေါသတွေဖြစ်တယ်ဆိုတာလေငါဒီငါဥစ္စာကိုသတ်မှတ်တဲ့တနာကြောင့်ဖြစ်တာပဲငါကလည်းသိနေရတဲ့ဌာနကြောင့်ငါသားကိုချီးရင်မခံနိုင်ဘူးဆိုတဲ့ဒေါသဖြစ်လာတာမဟုတ်ဘူးလားဟုတ်တယ်။ကျန်တဲ့မာနာတွေအိတ်တာမေတ္တရာတွေအကုန်လုံးပါပဲ။အဲ့ဒါတွေအကုန်လုံးကြီးငါကိုချစ်တဲ့စိတ်ကိုမျက်ရှာခံလာတာပါ။ဒါကြောင့်ငါကိုချစ်တဲ့စိတ်ရအောင်စူးစားဖို့အင်မတန်အရေးကြီးပါတယ်။အဲ့ဒီငါကိုချစ်ပါနဲ့ဆိုတဲ့တရားလေးနဲ့ဆောက်ရလဲခေါ်လိုက်ရောဒါထာရဲ့အဆုံးမှာသင်္ဆကရရကပုံတိုင်းကြီးနဲ့ပုံလေးမှယူနေရအနာဂံဖြစ်သွားကြပါလေအနာဂမိနဲ့အနာဂမိပုံရဲ့နိဗ္ဗာန်ကိုမျက်မှောက်ဖြူသွားနိုင်ကြပါလေယသောဆရာနဲ့ပုံသားတလူမှမနဲ့မုဒုမတက်တရားဟောပြီးတော့အိမ်ကြီးကြီးနဲ့လည်းရှင်းလာပြီးတော့မတက်ရရင်တရားနာကြတာပေါ့နာကြတော့ဒီအိမ်ကြီးကြီးပုဂ္ဂိုလ်တွေလည်းဒီတရားသိနာတော်ကအကျိုးရှိသွားပါလေတချို့သောတာပန်ဖြစ်တယ်တချို့သာဂရကံဖြစ်တယ်ဆက်ပြီးရရှင်ဆရာကြီးပြည့်နေတယ်ရပါကြတယ်ပြာရည်ပြည့်မြတ်ရဝိသာဟုနောက်ကိုဖြစ်ပါနေဆိုတဲ့သုံးပါလေးရလိုက်တဲ့စဉ်ကိုပဲဘဝမှာထိုင်ရတော့နေတာထိုင်တာရှိတော့ပါလေ။ဆရာတော်လေးတပေါင်းသူတော်ကောင်းတို့နိဗ္ဗာန်လို့ဆိုရင်နောက်ကိုဖြစ်ပါနေဆိုတဲ့သုံးပါလေးကိုဖြူချလိုက်ရတော့အရင်လဲကြားရပါပါပဲ။ဖြူချလိုက်ရတဲ့ဆိုတော့မိညာဖုန်ရနေနဲ့နောက်ကိုဖြစ်တဲ့စိတ်ကိုမပယ်တတ်နိုင်သေးတောင်းမှအတိုင်းသာရှိတော့စိတ်မအေးချမ်းပါဘူးလား။ကြည့်ချင်ပါတယ်။အော်ဟုတ်ပါပြီ။ဒီမှာလူကြီးငါ့ကိုဖြစ်ပါနဲ့။ရှင်းလိုက်တာ။ငါ့ကိုချစ်လို့ငါပစ္စည်းငါ့ဥစ္စာငါလူငါချစ်သူတွေအစွဲတွေကြောင့်ငါစိတ်တွေပူလောင်နေရတာပါလား။ငါစိတ်တွေပြင်းပြင်းထန်ထန်နေရတာပါလား။ဒီငါအစွဲတွေကမရှိစေအင်မတန်အေးချမ်းပါပဲ။ဟုတ်လိုက်တာ။ဟုတ်လိုက်တာနဲ့အဲဒီလိုတရားသဘောမျိုးကိုသိလို့မရရင်ဉာဏ်နဲ့သိခွင့်ရတယ်ဆိုတဲ့စိတ်ကသူပါမှုတွေထိုက်ရောက်ကြောသွားပါတယ်။အတိုင်းသာသူသည်စိတ်အေးချမ်းသွားပါတယ်။ကိုယ်ပါလို့ရမယ်ဆိုတဲ့လမ်းလေးလေးဖွင့်ပါပါလေ။ဒါရတဲ့ငါတို့ဖြစ်တဲ့စိတ်ဓာတ်ကိုရမှာကတော့လက်ဖူရမှာပါပဲ။ဉာဏ်ဉာဏ်ဆိုတာကသူ့အလိုရောက်တော့ရလာတာမဟုတ်ဘူး။ဝိပဿနာဉာဏ်အာကောင်းမှရလာတာ။ဒါတော့ငါတို့မဖြစ်ပါနဲ့လို့ပြောလိုက်တာဒီ။ဉာဏ်ပုံဉာဏ်နဲ့နေလံကိုမျက်မှောက်ဖူနိုင်တဲ့စိတ်ရှိရအောင်အဓိပ္ပာယ်ဝိပဿနာလို့ဆိုအားထုတ်ပါလို့ပြောလိုက်ကြပါသည်တတိပဌံဝိပဿနာလို့ကိုအားထုတ်လို့ ကိုရှိမဲ့ဆဲအာယုန်လေးတစ်ခုရဲ့ယုံနံဖြစ်တဲ့သဘောတဘာဝကိုသိသွားတဲ့ဆိုရင်အဲ့ဒီသိလိုက်တဲ့ယုံနံအာယုန်ကိုအကြောင်းပြုပြီးတော့ငါကိုဖြစ်တဲ့စိတ်ဖြစ်ပါဦးမလားမဖြစ်တော့ဘူးဆိုတော့ယင်းနေတဲ့စိတ်တစ်ခုကိုမြင်နေမြင်နေဒီနေ့နေလို့ဖမ်းမှာဖမ်းနိုင်လို့မဆိုလိုပါဘူးနော်တချို့ပုဂ္ဂိုလ်တွေကတော့လေမြင်မြင်နေလို့မှတ်တယ်တချို့ကလည်းမြင်နေဟာကိုရုပ်လို့မှတ်တာရှိတယ်နာမ်လို့မှတ်တာရှိတယ်ရုပ်နာမ်လို့မှတ်တာရှိတယ်တချို့လည်းဖြစ်ပျက်လို့မှတ်တာရှိတယ်မြင်နေလို့ပဲမှတ်မှရုပ်နာမ်လို့ပဲမှတ်မှဖြစ်ပျက်လို့ပဲမှတ်မှဖြစ်ပျက်လို့ပဲမှတ်မှမှတ်ခြင်းလို့မှဘာမှမမှတ်ဖ ೇನೆ ရှိုံနဲ့ရှိနေလေဒီအကြီးဆုံးကတော့မြင်တဲ့သဘောလေးကိုသိနေဖို့ပါပဲမြင်တဲ့စိတ်လေးကိုမြင်နေလို့မှတ်နေတဲ့အခါမှာမြင်တဲ့သဘောလေးကိုသိချင်သိအောင်ကြည့်နေရမယ်။မြင်တဲ့သဘောလေးကိုသိချင်သိအောင်ကြည့်ဆိုတော့တချို့ယောဂီများကမြင်စရာဆင်းရဲသင်ချားမယ်။တချို့ယောဂီများကလည်းမြင်တတ်တဲ့မျက်စိပ္ပာရာလို့သင်ချားမယ်။တချို့ယောဂီများကလည်းအစင်းနဲ့မျက်စိနဲ့စုံလိုက်လို့ပေါ်လာတဲ့မြင်သိစိတ်ကလေးသင်ချားမယ်။တစ်ခုခုသင်ချားတတ်ပါတယ်။တချို့လည်းနှစ်ခုလုံးကိုတစ်ချိန်နဲ့သင်ချားခြင်းသင်ချားမယ်ပေါ့။ရအောင်မကောင်းလို့ဆိုရင်တော့တခုခုပဲသင်ချတတ်ပါတယ်။အစင်းစင်ဆိုင်လည်းအစင်းလေးမှပဲစိတ်ကိုဖြတ်ထားပြီးတော့မြင်တယ်လို့မှတ်နေပါ။မျက်စိလေးတည်းမှာလည်းလိုက်ရှာမှုနဲ့မျက်စိလေးကလည်းသင်ချတဲ့ပုဂ္ဂိုလ်ကလည်းဟောဒီနေရာလေးကမြင်နေတာပဲဆိုပြီးတော့မြင်နေတဲ့သဘောလေးအဲ့ဒါလေးသိနေအဲ့ဒါလေးကိုပဲသိပြီးတော့မြင်တယ်လို့မှတ်။ဒီသိစိတ်လေးကိုသင်ချနေတဲ့ပုဂ္ဂိုလ်ကလည်းမြင်သိစိတ်လေးကိုပဲကြည့်ပြီးတော့မြင်တယ်လို့မှတ်နေပါ။နာရီကောင်းတဲ့တိညာအားဖြင့်တတိတမာတိညာအားဖြင့်စောင်းသွားပြီဆိုရင်တစ်ခုမြင်ရကလေးနှစ်ခုနှစ်ခုမြင်ရကလေးသုံးခုမြင်သွားပါလိမ့်မယ်။ဒီလိုညာအားစောင်းလာပြီဆိုရင်တော့အစင်းရေမျက်စိပဓာရရေယင်ပြီးစိတ်ရေဒီသုံးခုလေးကိုမြင်နေမြင်နေလို့ဖြန့်နေတဲ့မှတ်သိစိတ်လေးကသိသွားပါလိမ့်မယ်။လေးမျိုးတူတာမှာပေါ့နော်။အဲ့ဒီလေးမျိုးကလည်းတစ်ခုတောင်တစ်ခုဖြစ်နေတာအစင်းလေးစီလူလည်းပဲမြင်းလေးလေးကဖြစ်တာမြင်းလေးလေးကလူရှိနေလူလည်းပဲမြင်းလေးလေးရှိမှတ်တဲ့စိတ်ကလေးကဖြစ်နေတာကြည့်ကျင်တဲ့စိတ်ကလေးစီလူလည်းပဲဒီအစင်းလေးကမြင်ရတာအဲ့လိုအပ်ပြီးရုပ်ကြောင့်လည်းဖြစ်နေတယ်နာမ်ကြောင့်လည်းဖြစ်နေတယ်ရုပ်ကြောင့်လည်းဖြစ်နေတယ်နာမ်ကြောင့်လည်းဖြစ်နေတယ်ရုပ်နာမ်ကြောင့်လည်းဖြစ်နေတယ်စရိယာချင်းအကြောင်းကျိုးတွေဉာဏ်ထဲမှာဆက်ဆံလာပါလိမ့်မယ်ဒီလေညာကောင်းလာလို့ရှိရင်တော့အဲ့ဒီအဆောင်ကျင်းတဲ့ကလူပြန်နန္ဒရားတွေအားလုံးဖြစ်ပြီးပြည့်နေကြတာပဲဆိုပြီးတော့ဖြစ်ပြတဲ့ဘောလေးကိုသင်ချလာပါလိမ့်မယ်ဖြစ်ပြနေတဲ့ဉာဏ်ဒီအားကောင်းတဲ့အားကောင်းလာပြီဆိုလို့ရှိရင်တော့ဖြစ်ပြီးပြည့်သွားလို့မငြင်းပါလားဖြစ်ချင်းချက်ပြည့်ရဲ့ဖြစ်ချက်မှုခံကိုခံနေရလို့မကောင်းပါလားဖြစ်တာကိုလည်းမဖြစ်အောင်ဖြစ်တာကိုလည်းမဖြစ်အောင်ဖြစ်ပြီးတော့လည်းမဖြစ်အောင်ဖြစ်ပြီးတော့လည်းဆက်မဖြစ်အောင်ကိုယ့်အလိုတိုင်းလုပ်လို့မရပါလားသူတဘောသူဆောင်ပြီးတော့ဖြစ်ပြနေတာပဲဆိုပြီးတော့ဒီယုံနယ်ရဲ့အပေါ်မှာမပိုင်မလားဆိုတဲ့ဉာဏ်လည်းပေါ်လာပါလိမ့်မယ်မမြဲဘူးဆိုတဲ့ဉာဏ်ကိုအနိစ္စလက္ခဏာဉာဏ်မကောင်းဘူးလို့မြင်တဲ့ဉာဏ်ကိုဒုက္ခလက္ခဏာဉာဏ်မပိုင်ဘူးလို့မြင်တဲ့ဉာဏ်ကိုအနတ္တလက္ခဏာဉာဏ်လို့ခေါ်ပါတယ်အဲ့ဒီအိဋ္ဌဒုက္ခလက္ခဏာမမြင်မကောင်းမပိုင်ဆိုတဲ့လက္ခဏာသုံးပါးကိုမြင်နေဉာဏ်နဲ့တစ်ချိန်နဲ့တစ်ချိန်တရက်တစ်ရက်တလားတစ်လားတစ်နှစ်တစ်နှစ်အချိန်ချင်းဆက်ဆက်အားကောင်းသွားပြီးဆက်ဆက်ကိုရောက်သွားပြီးဆိုရင်တော့မိညာဘုရားနဲ့နိဗ္ဗာန်ကိုလည်းမပြူပါမှာပါပဲ။တနည်းအားဖြင့်မမြင်မကောင်းမပိုင်လို့ရင်းနေတဲ့ဉာဏ်ကိုဆုံးကုန်ပြီးကြရင်တော့ဖြစ်ချက်ကိုမြင်နေဉာဏ်ပါပဲ။ဝိပဿနာရဲ့အရှိချုပ်ကဖြစ်ပျက်ကိုမြင်နေဉာဏ်ပါပဲဖြစ်ပျက်ကိုမမြင်သေးတဲ့များလည်းဝိပဿနာဉာဏ်မဖြစ်သေးပါဘူးဖြစ်ပျက်ကိုမြင်နေဉာဏ်ဒီအားကောင်းသွားပြီဆိုရင်မဖြစ်မဖြစ်ကိုမြင်နေဉာဏ်ရလာပါလိမ့်မယ်မဖြစ်မဖြစ်ကိုမြင်နေဉာဏ်ဆိုတာနိဗ္ဗာန်ကိုပြောတာပါပဲမဖြစ်မဖြစ်ဆိုတာကနိဗ္ဗာန်အဲဒီမဖြစ်မဖြစ်တဲ့နိဗ္ဗာန်ကိုမြင်နေဉာဏ်ကနိဗ္ဗာန်အဲ့ဒါမဖြစ်မဖြစ်တဲ့လေးပါကိုမြင်နေလည်းဉာဏ်ရခြင်းနဲ့ဆိုရင်ဖြစ်ချက်ကိုမြင်နေဝိပဿနာဉာဏ်အားကောင်းအောင်ပြုစုပြောင်းရပါမယ်။အဲ့တော့ကိုမြင်လိုက်တဲ့အဖြစ်အပျက်ကိုမြင်နေမြင်နေသုံးဖို့ယုံနံသုံးဖို့ဖြစ်ချက်လို့ရှုမှတ်နေလို့အဲ့ဒီမြင်တဲ့အဖြစ်ရဲ့သုံးဖို့ရတိပ္ပာရရဲ့သုံးဖို့မြင်သိစိတ်ရဲ့သုံးဖို့သုံးခုလုံးရဲ့ဖြစ်ပျက်ကိုမြင်တဲ့လူပြတာအဲ့ဒီအဖြစ်အပေါ်မှာငါဥသာတနည်းပြောတော့ငါအဖြစ်လို့သတ်မှတ်တဲ့စိတ်ဖြစ်ပါဦးမလား။ဖြစ်ပြီးတော့ပြည့်နေတဲ့ကိစ္စကြီးအောက်ဆံကြဝတ္ထုကိုနောက်ဆံနောက်ဆံတော့တိတ်လိုက်တဲ့စင်အဲ့ဒီလိုလားယူသွင်းနိုင်မဲ့လူရှိပါဦးလား နောက်ဆန်နောက်ဆန်ကိုသိမ့်ပေးတဲ့ဆရာအတိုင်းပဲရဝိထုတ်နေတဲ့ခြောက်ရစီရဲနေတယ်လို့မြင်နေလို့ဒါနောက်ဆန်ကိုသိမ့်လိုက်တာနော်တဖွဲ့ဖွဲ့နဲ့ဖြစ်ဖြစ်နေတာကိုမြင်နေမှတော့နောက်ဆန်နောက်ဆန်လို့ဘယ်သူမှမသိမ့်လိုက်တော့ပါဘူးအမိုက်ပုံးလေးကအမိုက်ပြီးနောက်ဆန်နောက်ဆန်လို့ခွေးနဲ့သိမ့်လိုက်တော့မသိမ့်နိုင်ပါဘူးတရားဒီကကျက်စီနေတဲ့အရာဝတ္ထုတစ်ခုခုကိုလည်းပဲနောက်ဆန်လို့မသိမ့်လိုက်ပါဘူးတဲ့ဤကျူကြနေတဲ့ဆဲကံပါမှရည်ရည်ရည်ရကငါတဲ့ရည်ငါတဲ့ရည်ဆိုပြီးတော့အဲ့ဒီဆဲကိုဒီပုံမှာတတ်မှတ်တဲ့စိတ်ဖြစ်ပါမလားမဖြစ်ဘူးအဲ့ဒီလိုပဲတတိပဏဝိပဿနာကိုဆက်ဆက်ရင်းနဲ့ရှုမှတ်နေလို့ယုံနဲ့ရဲ့ဖြစ်ချက်ကိုအမြဲတမ်းကြည်နေတဲ့လူတယောက်ကညီနေတဲ့အခိုက်အတန့်မှာအဲ့ဒီညီနေတဲ့ယုံနဲ့အာယုံကိုနောက်ဥစ္စာလို့သိမိတဲ့စိတ်ရှိတော်ဘူးအဲ့ဒီယုံနဲ့အပေါ်မှာနောက်ကိုဖြစ်တဲ့စိတ်ရှိတော်ပါဘူးအဲ့ကြောင့်ဒါလိုမဖြစ်တဲ့စိတ်ကိုလိုချင်နေဆိုရင်ပြည်ညာရှင်ညာဆုံးညာမြင်ညာကြားညာနန္ဒညာသာဒညာသိဒညာသိဒညာအာယုံတိုင်းကိုတတိပဒဝိပဿနာလူနဲ့ရှင်းမှတ်ကြရမယ်မြင်လို့ရှိရင်မြင်နေကြားလို့ရှိရင်ကြားတယ်နားလို့ရှိရင်နားနေသာလို့ရှိရင်သာတယ်သိလို့ရှိရင်သိတယ်တွေ့လို့ရှိရင်တွေ့တယ်စသဖြင့်ပေါ့နော်ဒါမိမိတို့ဆရာမတွေရှင်းပြထားပြီလားဆိုတော့ရှင်းပြရတော့တိတ်တိတ်ကြောကြမလိုတော့ပါဘူးဆရာတတိယဝိပဿနာရှင်းမပေါ်များအားထုတ်နေလေဆိုရင်ငါ့ကိုဖြစ်တဲ့စိတ်သက်တွေအားကောင်းလာမှာပါပဲဝိပဿနာအဆရာကတော့ဆက်စိတ်နေနဲ့ပြောတာပေါ့အသေးစားဆုံးအကောင်းဆုံးဉာဏ်နေနဲ့ပြောတာပါဒါနာသီလသမထအလုပ်တွေကလည်းငါ့ကိုဖြစ်တဲ့စိတ်သက်ကိုသူ့တန်းရနေသူဖြစ်စေနိုင်တာပါပဲနောက်ဆံနောက်ဆံတို့ဆွဲလန်းနေတဲ့ပုဂ္ဂိုလ်ကဒါနကံမှုပြုပြမှာမဟုတ်ပါဘူးဒါနကံမှုပြုနေခြင်းအဖြစ်နောက်ဆံနောက်ဆံဆိုတဲ့အစွဲကိုလည်းချုပ်ပြီးသားဖြစ်နေပါတယ်သူ့တန်းရနေသူပယ်တတ်ပြီးသားဖြစ်နေပါတယ်ဒါကြောင့်ဒါနကံမှုပြုခြင်းအဖြစ်လည်းငါ့ကိုမဖြစ်တဲ့စိတ်ရအောင်ကြိုးစားရမယ်သီလကံမှုပြုတဲ့ပုဂ္ဂိုလ်ကလည်းငါ့ကိုမဖြစ်တဲ့စိတ်သူ့တန်းရနေသူကြတာပါပဲကျေကလည်းသင်ကိုဖြတ်ကနေကြိုက်တယ်ဆိုတာငါကိုချစ်လို့လိုက်တာပါငါလက်မောင်းကိုကြိုက်တယ်ငါသူတွေစုပ်တယ်ဆိုပြီးတော့အဲ့ဒီငါဆက်ကန်ဒီချင်ကိုရိုက်ချက်တာနော်အဲ့ဒါဒီကမလို့ဘူးဆိုတာလည်းငါကိုချစ်လို့ဒီလောက်ကိုလုံအောင်ဆောင်ဆိုင်လိုက်တဲ့ဆိုရင်ငါကိုချစ်တဲ့သူတွေတစ်စီပါပါပါမယ်ကျန်တာတွေလည်းတရားတိခါဘုရားလည်းမြည်တယ်ပဲပေါ့နော်သမထဘုရားကောင်းမှုလည်းပဲဒီတိုင်းပါပဲကိုယ်အားနဲ့အာယုဏ်တစ်ခုမှာဆက်ဆက်နေနေစိတ်ကလေးပြီးအောင်ထားတဲ့ဆိုရင်ဒီနေ့ကျတဲ့အာယုဏ်တွေပတ်သက်လို့လည်းငါ့ကိုဖြစ်တဲ့စိတ်မပေါ်တော့ပါဘူး။သမထဆိုတာကအာယုဏ်ကိုရှောင်တဲ့သဘောရှိတယ်။ဉာဏ်နဲ့သိလို့ဉာဏ်နဲ့လည်းရထားလိုက်ပြီးတော့ဉာဏ်နဲ့ပတ်သက်လို့မတွေးတော့ပဲနဲ့ဥပမာဝိညာဉ်ဆက်လေးသမထပုံစံနဲ့ရှိနေတယ်လို့ကလည်းကိုယ်ဝိညာဉ်ဆက်လေးလိုပဲမှတ်နေတယ်ကောင်းတော်ပွားနေကြလို့လည်းဗာမီမြင်ပါကြကြကိုယ်ကလည်းပွားနေတယ်။မေတ္တာမှုကြလို့လည်းဗာမီမြင်ပါကြကြမေတ္တာလေးပို့နေတယ်။ကိုယ်သမထအာယုံနဲ့ဒီဆိုတော့ဉာဏ်နဲ့ကြားလိုက်ညာကျင်းနဲ့သုံးနဲ့အာယုံနဲ့ပတ်သက်ပြီးတော့ငါဥစ္စာဆိုတဲ့အစွဲမဖြစ်တော့ဘူး။ဒါကြောင့်သမထကမ္မထံကိုဒီနေ့ပြတဲ့ရာသမထကမ္မထံတစ်ခုနဲ့သုံးလေးခုပြည့်နေတဲ့ရာကိုစသဖြင့်အားထုတ်နေခြင်းဟာလေငါကမဖြစ်တဲ့စိတ်ကိုအဖြေဖြေချင်းရှင်းပြလာခြင်းနိုင်ပါတယ်။အကောင်းဆုံးကတော့ဝိပဿနာလုပ်ပါအဲ့တော့ငါတို့မဖြစ်တဲ့စိတ်သက်ကိုရခြင်းနဲ့ဆိုရင်ဝိပဿနာကိုအဆက်ဆက်ထားပြီးတော့ဒါနသီလသမထဝိပဿနာကုသိုလ်ကောင်းမှု၄မျိုးလုံးကိုကျူတာအထောက်ရပါမယ်။အဲ့တော့ငါတို့ဖြစ်ပါနေဆိုတဲ့သက္ကာယကလေးကဖြစ်ထင်ပြီးတော့စဉ်းစားအောင်လို့ဆိုတာအိဗေကြီးအများကြီးရှိပါတယ်။အချိန်ကမရတော့လို့စိတ်တော့မပြောတော့နေနေလေးကြောပြမယ်ဆိုလို့ရှိရင်ကြောပြမယ်ဆိုရင်တရားနာပြတာကိုစဉ်းစားရအောင်ဝင်နေတော့မှဒီမိုးအိမ်ငိုက်နေမှာအဲ့ဒါခုနရှေးကျတော့ရေပြောကြတဲ့ဓမ္မကုံမှာတရားထိတ်ခါတာကတော့ဓမ္မကုံဖြစ်ပါနေဆိုတာငါပစ္စည်းငါဥစ္စာငါလူနဲ့ချစ်သူဆိုတဲ့အစွဲမထားဘူးဆိုတာအခြားဘယ်လိုဖြစ်ပေမလို့လဲယူလို့ရနိုင်သေးတော့နေနေလေးစဉ်းစားပြီးတော့ပြောကြည့်ပါဦးငါအကျိုးငါစီပွားခြင်းရင်ပြီးရောငါအကျက်ငါဖို့အကျိုးရှိရင်ပြီးရောဆိုတဲ့တဘူကောင်းဆန်တဲ့စိတ်ဓာတ်မျိုးတွေလည်းမမွေးမြူပါနဲ့ဆိုတဲ့အသေးပဲတော့ယူလို့မရဘူးလားယူလို့ရတယ်နော်ကိုဉဏ်ရှိတွေဆက်တင်ပြီးတော့ယူလို့ရတယ်ငါအကျိုးငါစီပွားငါအကျက်ငါဖို့ဆိုတဲ့ဒီလိုစိတ်ဓာတ်မျိုးလည်းရှိပါသေးတယ် ایمانی دیگر اکنون نبی سیگ ناو را برای سوی نیده واجی نده و سیدو باوه نو نبی سیگ ناو را برای سوی سیدو لی ما جو ما سیگو سیم دیو ما زم ها و سیم دیو تو رسیدن یو شلا را با ایان سیوا یو لو لو لومو یو لو لو سالنا یو لو لو با یو سالی رو لو لو ما زم کانو دیو تو ره تبو کان سنه سیدن یو ممینی وانی دی 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 اینا سیدو نو یا باره نو ဒီဘာသာရဲ့အားဆိုတာကတော့ကိုယ့်ရဲ့အမြတ်ဆုံးချက်အောင်လို့လုပ်ရမှာပဲပေါ့အမြတ်ဆုံးချက်မင်းတို့ကဘယ်လိုမှမဖြစ်ပါဘူးတိုးတော့ယူတဲ့ယူခိုက်တဲ့အကျိုးမြတ်ကိုပဲယူကြရမယ်ယူတဲ့ယူခိုက်တဲ့အကျိုးမြတ်ကိုပို့ပြီးတော့ယူတယ်ဆိုရင်ဒါကဘုရားကံတာဖြစ်သွားပြီအမြတ်ကြီးတာဖြစ်သွားပြီအဲ့ဒါမျိုးဆိုစားထဲမှာလေမိသားစုဝါဆိုတော့ခေါ်ထားပါလေပြည့်စုံမှုရှိဘလောက်ပဲဆန်းဆ တပြီးဟုတ်ဟုတ်မဟုတ်ဟုတ်ရှူတဲ့ယူတတ်တဲ့အမြတ်ဆုံးချက်ပို့ပြီးတော့ရှူလို့ရှိရင်လေမိစ္ဆာဇူဝဖြစ်ပါလေဆိုရတရားလဲမြေယူရမယ်ဒီပြုဥစ္စာတစ်ခုကို150မြေယာမြေပြီးတော့ရောင်းနေဆိုရင်အဲ့ဒါမိစ္ဆာဇူဝဖြစ်ပါလေနော်အဲ့တော့ငါ့ကိုမဖြစ်ပါနဲ့ဆိုတော့ငါ့တဲ့အမြဲတမ်းရှိရဆိုပြီးတော့မတရားအမြဲတမ်းစားတာယူတယ်မလုပ်နဲ့ဒီလိုကောင်းမဆန်နဲ့ဒီလိုလဲဒိဋ္ဌိတရားပါတယ်ယူသိယူထက်တဲ့အမြဲကတော့ယူရမှာပေါ့နော်ယူသိယူထက်တဲ့အမြဲယူရနိုင်ယူထားရတဲ့နဲ့လေဒီတဲ့အမြဲဆိုတော့ဘယ်လိုပြောရကြတော့အရင်တိုင်းပဲပြေးလိုက်ပါတယ်ပြောတတ်တယ်နော်အဲ့ဒါဆိုရင်ရှင်မအရင်ကမကြံပါဘူးလို့ပြောသေးတယ်အရင်မကြံတဲ့ဘယ်သူမှရောင်းမှာမဟုတ်ပါဘူးနော်အဲ့တော့ယူစိယူလိုက်တဲ့အမြတ်ဆုံးလေးတော့ဒီပါဒါပေမဲ့တရားတော်မြတ်ကြီးကတည်းကတော့မဖြစ်သေးနဲ့ဒါလည်းပဲငါ့ကိုမဖြစ်ပါနဲ့ဆိုတဲ့စကားရရဲ့သိဝဲနေနေတဲ့အထိတ်ပဲတစ်ခုပါပဲအဲ့တော့များကျူကြီးဒီမူရေးလုပ်တဲ့ဒီသာသနာ့ကြီးတကန်းကြီးလောက်ကြတဲ့အခါမှာလည်းဒီတိုင်းနဲ့ပေါ့ငါကျူကဒီဘဖြစ်ဖို့ငါ့တော့ငါ့ကိုပြန်ဖို့ငါ့အိမ်ဆောင်ဖို့တဲ့ဒီလိုစဉ်းစားနေမလုပ်ကြရဘူးအဲ့လိုလူလူလည်းနဲ့သာသနာ့ကြီးလည်းနဲ့လောက်ကြတဲ့အခါမှာလေတချို့ကလည်းအများကြီးကိုပန်းကြပြီးတော့ငါအိမ်ဖောင်းဖို့ဆိုတဲ့စိတ်နဲ့လောက်ကြတာလည်းရှိတယ်နော်အိမ်ဖောင်းရင်စိတ်ကြောင်းနေတဲ့စကားလည်းရှိတယ်အိမ်ဖောင်းရင်လည်းစိတ်ကြောင်းတတ်တယ်လို့အိမ်ဖောင်းခြင်းရင်လည်းစိတ်ကြောင်းတတ်ပါလေငါအိမ်ဖောင်းဖို့ဆိုတဲ့စိတ်ကလေးဝင်လာပြီးကြတာနဲ့သူတော်ကောင်းကြီးလည်းကြောက်ပြီးတော့သူတော်စိတ်တွေပေါ်လာတတ်တယ်အထူးသဖြင့်အများကြီးကြီးအများနဲ့တက်ဆိုင်တဲ့လူမှုရေးသာသနာရေးဝင်ကြီးလုပ်တဲ့အခါမှာအဲ့ဒီငါ့ကိုမဖြစ်တဲ့စိတ်ဓာတ်ရှိဖို့အင်မတန်ယဉ်ကျေးပါတယ်ဒါလည်းကျန်တဲ့လူစိတ်နဲ့တရားနာကြတဲ့ချက်တင်ပြီးတော့ပေါက်ပါပါနော်ကြောက်ရင်းနဲ့ပေါ်လာတဲ့စိတ်တွေတခုတော့ကြောက်ရင်းနဲ့ဒါသိနေတာယူလို့ပါသူများအရင်ပြောတာမဟုတ်ပါဘူးနော်အဲ့ဒါကြောင့်လိုက်တဲ့တိုင်းကခေါင်းကြီးကြောင့်လည်းကြောင့်ပါပေါ့လေခေါင်းကြီးကြောင့်လည်းကြောင့်ကမှုဆောင်ကြီးတရားအခါတော့မင်္ဂလာဆောင်ခုမှကော်တော်တဲ့လက်ဖွဲ့တယ်အဲ့ဒါတို့ဇာနဲ့တို့မိယာညရောက်တော့လက်ဖွဲ့ပြီးစီစီကြာစီးနေပြီးပြီးကြပေါ့ပြည့်စုံကြတော့အဲ့ဒီကော်တော်လေးကိုဆန့်နေကြည့်လိုက်ရောကော်တော်လေးရဲ့နောက်မှာအဲ့ဒီတောင်းတဲ့ရဲ့နာမည်ထိုးရတာသွားကြည့်လို့ကဲဘယ်လိုလုပ်ရပါလားတော့သဘောပေါက်ပါတယ်နော်အသေးစိတ်ကိုပြောပြရသေးတယ်အဲ့ဒါဘုန်းကြီးကငါပြောတော့တာပူဇော်မှုကြီးအိမ်ရောက်အဲ့ဒီမှာလေတကယ်ကြီးတော်သမန်နာမည်ထိုးရတာဒီကမစစ်ခနဲ့မင်္ဂလာဆောင်တော့လက်ဖွဲ့လိုက်တော့အချက်တကွဲအကျိုးနဲ့ရှိရတာပေါ့အဲ့ကြောင့်ငါကမဖြစ်ပါနဲ့ဆိုတာကိုယ့်ပြက်ကိုယ်တာကိုယ်စီဝါရေးလုပ်တဲ့ဆံမှာလေငါအကျိုးရရင်ပြီးရောဆိုတဲ့မတော်မတရားစိတ်ဒီလိုကောင်းဆန်တဲ့စိတ်ကိုမွေးပါနဲ့အများကြီးကြီးလူမှုရေးသာသနာရေးလုပ်ငန်းတွေလုပ်တဲ့အခါမှာလေနိုင်ဆောင်အောင်နိုင်ကြည့်အောင်ဆိုတဲ့စိတ်မျိုးမမွေးပါနဲ့ဒီအသေးလည်းမတရားဘူးလားတရားတယ်ရင်းနှံကောင်းပါတယ်နော်ငါကမဖြစ်ပါနဲ့ငါပြုတ်ကြည့်လည်းမရှိပါနဲ့ငါပုတ်ကြည့်လည်းမရှိပါနဲ့နောက်လည်းပါတိတွေယူရသေးတယ်အဲ့ဒါဖြစ်ချက်တစ်ခုခုပြဿနာတစ်ခုခုရှင်မနဲ့ခံမနဲ့ငါအချင်းခေါ်ယူသမှမှန်နေငါအချင်းချင်းဆုံးဖြတ်ချက်မှမှန်နေငါပြောတာမှမှန်နေငါလုပ်တာမှမှန်နေငါသင်စီတာမှမှန်နေလို့အဲ့ဒီလိုသိယူလေမမွေးနေတဲ့အိတ်ကမတရားဘူးလားတရားပါလေတချို့ကပြည့်တဲ့အခုခုအများနဲ့တက်ဆိုင်နေတဲ့ပြည့်တဲ့အခုခုဖြစ်လာပြီဆိုရင်ငါအကျိုးကငါယူသမှမှန်နေငါအကျင့်နဲ့ငါသုံးသက်မှမှန်နေငါယူသတိုင်းလို့ငါသံသာတိုင်းလို့ငါယူရတဲ့တိုင်းလို့ဒီလိုပြောတတ်ကြတယ် အဲ့လိုသိလို့လည်းမမေးပါနဲ့ကိုရေးကိုယ်တိုင်ရဲ့တက်ဆိုင်တဲ့ကိစ္စတွေတော့ငါဒီဆိုယူသားမှမှန်နေငါအကျဉ်းငါဆုံးတဲ့ချက်မှမှန်နေဆိုတဲ့စိတ်နဲ့လှုပ်ရှင်လို့ပေါ့သူတပါးရဲ့ကိုရေးကိုယ်တိုင်ဆိုရင်တော့ငါဒီဆိုယူသားမှမှန်နေငါအကျဉ်းငါဆုံးတဲ့ချက်မှမှန်နေဆိုတဲ့စိတ်မျိုးမမေးပါနဲ့ငါဆန္ဒတိုင်းနဲ့သူတပါးဖြစ်ရမယ်ဆိုတဲ့စိတ်မျိုးမမေးပါနဲ့အဲ့ဒီစိတ်တော်ကြီးလို့မရဘူးလားကြားပါတယ်ငါကမဖြစ်ပါနဲ့ဆိုတဲ့စကားရဲ့ကအိပ်ပရိအများကြီးဖြစ်ကြပါလေအကြောင်းအရာဖြစ်ရဲ့စေတီတွေရှုံရင်ရှုံလာတယ်လို့အချင်းလေးတင်ထားလို့ဆိုတော့ငါကမဖြစ်ပါနဲ့ဆိုတဲ့အဆုံးအမလေးကိုကိုဉာဏ်ရှိတွေဆက်ပြီးနှလုံးသွင်းပြီးတော့ဆိုင်းနာရှင်းသုံးနိုင်ပါတယ်အဲဒီတော့ငါဆန္ဒငါယူဆငါဆုံးတဲ့ကျမှမှန်နေဆိုတဲ့ငါကဖြစ်တဲ့စိတ်ကိုလည်းပြန်တန်းအောင်ကြိုးစားပါသူဆန္ဒကိုဆန္ဒနှစ်ဖက်ပြအောင်ဖြစ်တဲ့စိတ်မျိုးမွေးရမှာပေါ့ငါတွေပြည့်စုံပြီးရောငါ့ဖောင်းရင်ပြီးရောဆိုတဲ့စိတ်မျိုးလည်းပဲမမွေးပါနဲ့ဆိုတဲ့စိတ်ပဲနဲ့ငါကမဖြစ်ပါနဲ့ဆိုတဲ့အဆုံးအမလေးကိုနှလုံးသွင်းပါအဓိကချိုးထိတ်နေတဲ့ကတော့သတိတမဲ့ပုဂ္ဂိုလ်တစ်ပါးအရာဝိသုအားလုံးရဲ့ပုံမှန်ဒုတိယအနန္တရာယအားလုံးရဲ့ပုံမှန်ငါ့ဒီစီငါ့ဥစ္စာငါ့လူငါ့ရှိသူဆိုတဲ့အဆွေမျိုးမရှိအောင်လည်းကြိုးစားအားထုတ်ပါအဲ့ဒီငါ့ဒီစီငါ့ဥစ္စာငါ့လူငါ့ရှိသူဆိုတဲ့အဆွေကင်းမှုတွေနိဗ္ဗာန်ကိုဥတည်တဲ့ဒါနာ၊သီလ၊သမထ၊ဝိပဿနာကုသိုလ်ကောင်းမှု၄မျိုးကိုအရှိန်အဟုန်ကောင်းကောင်းများပါပါဆိုင်ကြည့်ကြည့်နဲ့ကျူစာအားထုတ်ကြပါကျူစာအားထုတ်နိုင်ကြပါစေကျူစာအားထုတ်နိုင်ကြတဲ့အတိုင်းပဲဝိပဿနာဉာဏ်ရဲ့ဆင်းဆင်းတဲ့နိုင်ငံဘုံဉာဏ်ရဲ့ဆင်းဆင်းတဲ့ပြီးတော့နိဗ္ဗာန်ချမ်းသာလို့ဒီဘဝဒီခန္ဓာနောက်ဆုံးရှင်နဲ့မျက်မှောက်ပြုနိုင်ကြပါစေလို့ဆုတောင်းရင်းနဲ့ကုသိုလ်ရဲ့ငါးကိုဖြစ်ပါနဲ့ဆိုတဲ့တရားကိုဒီနေရာမှာပဲညီဆုံးချုပ်ပါတော့မယ်ကျမ်းနာပြီးတော့များလို့လည်းချင်ထားကြပါအရေးကြီးဆုံးစကားတော်နဲ့တရားဒီကုန်ချုပ်ပါမယ်အပမဒိနာသံပါတိတာအပမဒိနာမမိတ်မလဲရောမပေါ့မဆကျင်းကြဆက်တန်မှန်ကန်သောတတိတရားရှင်သံပါတိတာဒီလသမတိပညာဥစ္စာတော်သိခါသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်သုသာအားထုတ်နိုင်ကြ